Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်မှာသွန်ရရှင်နေစိတ်လက်ချီတာရှိကြပါစေခင်ဗျာ။ VOA American Day 2018ခုနှစ်ဒီဇင်ဘာလ24ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ9မီတာ32 40 48တို့ကနေဓာတ်ရိုက်တင်ဆက်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မရခင်ရသက်ပါဒီမနက်ခင်းသတင်းတွေကိုကိုယ်ဆောင်ဝင်းလိုက်နဲ့အတူကြီးညာပေးပါပါအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းဒေသမှာဆူနာမီရင်လိုက်ရခဲ့တဲ့အတွက်တိုက်ဆုံးသူက200ကျော်နေပါပြီအမေရိကန်ယာယီကာကွယ်ဝင်ကြီးတစ်ကိုသမ္မတဒေါ်နယ်ထရမ့်ကခန့်အပ်လိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုယ်ဆောင်ဝင်းလိုက်
ဟုတ်ကဲ့ပါခင်ဗျာမကြာသေးမီကမြန်မာနိုင်ငံကိုလာရောက်သွားတဲ့အိန္ဒိယသမ္မတရဲ့ခီးစဉ်အပြီးနောက်ဆက်တွဲအဖြစ်အိန္ဒိယစစ်တပ်ထိတ်တန့်အရာရှိတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်ပေါ်သုံးသက်ချက်မှာတော့
ဒီအိန္ဒိယကမြန်မာနိုင်ငံနဲ့ပတ်သက်ရင်ဆွေးမှုမလိုလားမှုပေါ့နော်အဲ့ဒါကတော့အိန္ဒိယကိုကနက်ကင်ပြီးဆင့်ကျင်နေတဲ့အရှိမြောက်ဗီဇာက
မကြခင်သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်အဆွေနေကဦးစီသူအောင်မြင့်ရဲ့သုံးသက်ချက်နဲ့မဟိတနာကျော်ရဲ့အထူးအစီအစဉ်စတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒေတန်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်ဝင်းနိုင်တို့ပြောပြပြပါအောင်ပါ
အင်ဒိုနီးရှားဒေတာဆန်တော်ချင်းစနေနေ့နှောင်းဝိုင်းအချိန်တုန်းကအင်ဒိုနီးရှားနိုင်ငံရဲ့ဆန်တရေလက်ကျဒေတာတစ်ချောင်းမှာဆူနာမီရေလမ်းကြီးတွေရိုက်ခတ်ခဲ့တဲ့အတွက်တေဆုံးရသူအရေအတွက်အခုဆိုရင်222ဦးထိရှိနေပါပြီ။လူပေါင်း843ဦးထိကြက်ဒဏ်ရာရတယ်လို့28ဦးပျောက်ဆုံးနေစေရှိတယ်လို့အင်ဒိုနီးရှားကပ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဌာနပြောခွင့်ရကပြောပါတယ်။အထူးကဲ့အသေးပြောက်ရှင်းလက်တလောအချိန်ထိတွက်ချက်ကောက်ယူနေစေဖြစ်တာမို့အခုတည်းပို့ပြီးတော့တိုက်ဆုံးသူအရေအတွက်များလာနိုင်ွယ်ရှိတယ်လို့အင်ဒိုနီးရှားကြက်ချင်းကြီးတပ်ဖွဲ့ကပြောပါတယ်အင်ဒိုနီးရှားဒေသဆန်တော်ချင်းစနေနေ့ညပိုင်း 9:00 အချိန်တုန်းကကရာကာတောင်းမိတောင်ပောက်ကွဲပြီးတဲ့နောက်မှာအချိန်တို့အတွင်း 9:00 ခွဲလောက်အချိန်မှာဆူနာမီရေလှိုင်းတွေရိုက်ခတ်ခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားမိုးလေဝသရာသီဥတုနဲ့ဟူပဘူမိဟူပဆိုင်ရာဌာနကကြေညာပါတယ်ဒီမိတောင်ပောက်ကွဲပြီးပင်လယ်ပြင်အောက်မှာမြေပြိုမှုတွေဖြစ်ခဲ့ပြီးအဲ့ဒီကမှတဆင့်ဆူနာမီရေလှိုင်းဖြစ်ခဲ့တယ်လို့အဲ့ဒီအချိန်ကလည်းလပြည့်နေဖြစ်နေတဲ့အတွက်ဒီရေတက်နဲ့ပေါင်းပြီးပြင်းထန်တဲ့ဆူနာမီလှိုင်းဖြစ်တယ်လို့အင်ဒိုနီးရှားရာသီဥတုနဲ့ဘူမိဟူပဒေသဆိုင်ရာဌာနကပြောပါတယ်ဒါပေမဲ့အင်ဒိုနီးရှားဘူမိဗေဒဌာနကတော့ဒီမိတောင်ပောက်ကွဲတာကြောင့်ဆူနာမီဖြစ်တာကိုအတိမပြုနိုင်ဘူးလို့ဆိုပါတယ်။အဲဒီမှာပြီးခဲ့တဲ့ဂျွန်လတုန်းကမိတောင်ပောက်နေတာဖြစ်ပြီးတော့ဒီတဲ့ပြင်းထန်တဲ့အချိန်မှာတော့ဆူနာမီရေလိုင်းရိုက်ခတ်တာမရှိဘူးလို့ပြောပါတယ်
။ယာရုကနားယူသွားတဲ့ကာကွယ်ဝင်ကြီးဂျင်မက်ဒစ်နေရာမှာလက်ထောက်ကာကွယ်ဝင်ကြီးပက်ထရစ်ရှန်နဟန်ကိုဇန်နဝါရီလ1ရက်နေ့ကစပြီးယာယီအစားထိုးခန့်အပ်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းတင်းကြပ်ကြပ်နေမှာကြေညာလိုက်ပါတယ်။ဝင်ကြီးမက်ဒစ်ကတော့ယာရုကအနားယူတော့မယ့်အကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်းကြေညာခဲ့တာပါ။စွန်ရီအင်မတန်ပြည့်ဝတဲ့လက်ရှိလက်ထောက်ကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကိုယာယီကာကွယ်ရေးဝန်ကြီးအဖြစ်ဇန်နဝါရီလ1ရက်2019ခုနှစ်ကစပြီးတာဝန်ထမ်းဆောင်သွားမယ်ဆိုတာကျွန်တော်အနေနဲ့ဝမ်းမြောက်စွာအသိပေးလိုပါတယ်လို့ Twitter လူမှုကွန်ရက်ကတစ်ဆင့်သမ္မတထရန့်ကကြေညာလိုက်တာပါဝန်ကြီးမက်ဒစ်ကသူ့အနေနဲ့ဖေဖော်ဝါရီလကုန်အထိလက်ရှိရာထူးမှာဆက်လက်တာဝန်ထမ်းဆောင်သွားမယ်ကြောင်းသူ့ရဲ့နှုတ်ထွက်စာမှာဖော်ပြထားပေမဲ့သမ္မတထရန့်ကရှန်နဟန်ကိုယာယီဝန်ကြီးအဖြစ်ဇန်နဝါရီ1ရက်နေ့ကစပြီးတာဝန်ထမ်းဆောင်မှုကြေညာလိုက်တာကြောင့်ဝန်ကြီးမက်ဒစ်အနေနဲ့အရာထူးကနေနှစ်လဆော့ပြီးနှုတ်ထွက်ရတဲ့သဘောတက်ရောက်သွားစေပါလေအရင်က Boeing လေကြောင်းကုမ္ပဏီအကြီးအကဲအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ရှန်နဟန်ကိုလက်ထောက်ကာကွယ်ရေးဝန်ကြီးအဖြစ်2019ခုနှစ်မှာခန့်အပ်ခဲ့တာပါအမေရိကန်စစ်ဌာနချုပ်ပင်နေကွန်ကကန့်ကွက်ထားတဲ့ကြားကပဲစီးရီးယားကအမေရိကန်တပ်ဖွဲ့ဝင်2000ကိုပြန်လည်ရုတ်သိမ်းမဲ့အကြောင်းသမ္မတထရန့်ကကြေညာပြီးနောက်တစ်နေ့မှာယာရုကနှုတ်ထွက်စွာကိုဝန်ကြီးမက်ဒစ်ကသမ္မတထံလူကိုယ်တိုင်သွားပေးခဲ့တာပါ
စီးရီးယားကအမေရိကန်တပ်တွေရုတ်သိမ်းမှုစီစဉ်ထားတာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရီဆက်တိုက်ယက်အာဒဝန်နဲ့တနင်္လာနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။အခုလိုပြောကြားမှုကအချင်းတော်ကြတယ်လို့အကျိုးရှိတယ်လို့လည်းပြောပါတယ်။ဒီဆက်သွယ်ပြောကြားချက်နဲ့ပတ်သက်ပြီးအသေးစိတ်ကိုသမ္မတကအနိုင်ငယ်ပဲပြောခဲ့ပေမဲ့သူနဲ့အာဒဝန်တို့ဟာ IS စစ်သွေးကြွတွေအရေးကုံတွယ်ရေးနဲ့အဲ့ဒီဒေတာကနဲ့အမေရိကန်တပ်တွေရုတ်သိမ်းရေးတွေကိုဆွေးနွေးခဲ့တယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter မှာရေးခဲ့ပြီးအခုလိုတပ်တွေရုတ်သိမ်းရေးဟာသူ့ခေါ်ပူးပေါင်းဆောင်ရွက်မှုကြီးကြီးမှပြီးတော့ခန့်နှိမ်းလေးလည်းဖြစ်မယ်လို့ဆိုပါတယ်။တူရကီသမ္မတအာဒဝန်ရဲ့ရုံးကထုတ်ပြန်တဲ့ကြေညာချက်မှာလည်းနိုင်ငံခြားစီးရင်နဲ့တန ဒီနေ့ကျွန်တော်တို့ရှင်းပြပေးမယ့်အကြောင်းအရာရှိတွေကြားပူးပေါင်းဆောင်ရွက်ဖို့နဲ့သူနဲ့သမရထရမ့်လို့သဘောတူညီမှုရခဲ့တယ်လို့ဖော်ပြပါတယ်။တကယ်လို့ဆီးရီးယားကတက်တွေရုပ်သိမ်းမှုနဲ့ပြောင်းလဲလုပ်နေတဲ့ဆင်နမှာတစုံတရာချိုးဖောက်မှုတွေရှိခဲ့မယ်ဆိုရင်ဖြစ်ပေါ်လာနိုင်တဲ့လုပ်ငန်းလက်ဟင်းမှုတွေကိုရှောင်ရှားနိုင်မှုအဓိကတာဝန်ခံအရာရှိတွေကြားပူးပေါင်းဆောင်ရွက်ဖို့
အာဖဂန်နစတန်နိုင်ငံမှာရှိနေတဲ့နိုင်ငံတကာတပ်ဖွဲ့များဆိုင်ရာအမေရိကန်စစ်တပ်အကြီးအကဲကအာဖဂန်မှာရှိတဲ့သူတို့တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းရေးအတွက်ထုတ်ထောင်ကိုညွှန်ကြားချက်ရောက်လာသည်ဘူးလို့တင်းတင်းနေနေမှာပြောကြားလိုက်ပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်စုစုပေါင်း 1000လောက်ကိုရှစ်လကစပြီးပြန်လည်ရုတ်သိမ်းဖို့သမ္မတဒေါ်နယ်ထရန့်ကပင်လယ်ကုန်းစစ်တပ်နဲ့ဂျော်ဂိုညွှန်ကြားထားကြောင်းဝါရှင်တန်မှာရှိတဲ့အစိုးရအရာရှိတွေကိုကိုးကားပြောဆိုထားတဲ့သတင်းတွေထွက်လာပြီးတရက်ကြာမှာအာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ဂျီ့စကော့မီလာကအဲ့ဒီလိုပြောဆိုလိုက်တာပါ။အာဖဂန်တပ်ဖွဲ့တွေ နန္ဒဟာဒေတာကိုတွားရောက်စဉ်သတင်းတောက်တွေကိုအဲ့ဒီလိုပြောကြားခဲ့တာပါ။အာဖဂန်တပ်ဖွဲ့တွေဒီကမှာအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းတဲ့သတင်းတွေထွက်ပေါ်နေတဲ့ကိစ္စကိုအာဖဂန်သမ္မတအရှရပ်ဂန်နီဦးဆောင်တဲ့ညီညွတ်ရေးအစိုးရကလည်းကာကွယ်မြို့မှာရှော့ပေါ်ပြောဆိုလိုက်ပြီးအမေရိကန်တပ်ဖွဲ့တွေဟာအာဖဂန်တပ်ဖွဲ့တွေဟာကိုတိုင်းပြည်ကိုခုခံကာကွယ်နိုင်တဲ့အရေးချင်းရှိ
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မလေးရှားနိုင်ငံပင်လန်းချွန်းအရှေ့မြောက်ပိုင်းကဂျော့ချ်တောင်းမြို့မှာတနင်္လာနေ့ကမြန်မာအမျိုးသားတူဟာသူနဲ့တအိမ်နဲ့ငှားရနေထိုင်သူတဦးနဲ့ရံဖြစ်ရကနေဓာတ်နဲ့အထုခံရတဲ့အတွက်တည်ဆုံသွားတယ်လို့ဂျော့ချ်တောင်းရဲတပ်ဖွဲ့ကပြောပါတယ်တည်ဆုံသူဟာအသက်29နှစ်အရွယ်မြန်မာအမျိုးသားဖြစ်ပြီးတော့သူကရင်ပတ်လက်မောင်းနဲ့နှောက်ကြောမှာဓာတ်ထန်ရ5ချက်နဲ့တည်ဆုံခဲ့တာဖြစ်ပြီးသူ့ရဲ့ရုပ်လောင်းကိုခွဲစစ်ဆစ်ဆေးဖို့အတွက်ပင်လန်းဆေးရုံကိုပို့ထားပါတယ်တည်ဆုံသူဟာပင်လန်းမြေနားကလေဘူးဆန်ကန်ပင်လန်းကအရက်ကုံလေးတစ်ခုမှကားမောင်းတဲ့အလုပ်လုပ်သူဖြစ်မယ်လို့ရဲကပြောပါတယ်။တေဆုံသူကိုတနင်္လာနေ့ကသူ့အလုပ်လုပ်တဲ့ဆိုင်ရှိရာဝင်းထဲမှာတွေ့ရတာပါ။သူ့ကိုဓာတ်နဲ့ထိုးသူပါဝင်တခြားမြန်မာတွေနဲ့အတူသူဟာ CM လမ်းကနှစ်ထပ်အဆောက်အဦတစ်ခုမှငှားရနေထိုင်သူဖြစ်ကြောင်းလည်းရဲအခြေအနေချက်မှဖော်ပြထားပါတယ်။သူနဲ့အတူငှားရနေထိုင်သူမြန်မာ12ဦးကိုတော့စစ်ဆေးမင်းမြန်းလို့ရဲကနေဖမ်းဆီးထားပြီးဓာတ်နဲ့ထိုးသူကတော့ထွက်ပြေးနေတာကြောင့်ရှာဖွေနေစေပဲလို့ရဲကပြောပါတယ်။ဒီလူသတ်မှုတဲ့မျက်မြင်သက်တည်း3ဦးရှိပြီးတဦးကတော့ချင်းဖြစ်ပေါ်စဉ်ဝဲဘက်လက်မှာဓာတ်တန်ရရသူဖြစ်ပါတယ်လူသက်သမအသုံးပြုခဲ့မယ်လို့ယုံကြည်ရတဲ့ဓာတ်ကိုတော့အချင်းဖြစ်ပေါ်ရနေရမှာပဲတွေ့ရှိရတယ်လို့ဖော်ပြထားပါတယ
်ဘုရားမြတ်စွာဘုရားဟောကြားခဲ့တဲ့တိပိဒက၃ပုံဆန်ရညီလာခံကိုတိဘက်ဘာသာရေးကောင်းဆောင်ဖုန်တော်ဤတိုင်းလာမာကအိန္ဒိယနိုင်ငံဘီဟာပြည်နယ်မှာရှိတဲ့ဘုရားကာယာမှာဒီဇင်ဘာ22ရက်စနေနေ့ကဖွင့်လှစ်ပေးလိုက်ပါတယ်။နေ့ရက်ကျကျင်းပမယ်ဒီညီလာခံကိုဖုန်တော်ဤတိုင်းလာမာကအဖွင့်အမင်းကိုပြောကြားခဲ့ပြီးဘာသာရေးအရာတိခတ်မှုတရားထွန်းကားရေးအတွက်ရည်ရွယ်ပြီးဘုရားဘာသာရေးအဓိကခန်းကြီးနှစ်ခုဖြစ်တဲ့မဟာယာနနဲ့ဟိနယာနအကြားကွဲပြားခြားနားမှုမရှိဘူးဆိုတာကိုအဓိကထားဆွေးနွေးကြမှာဖြစ်ကြောင်းရိုက်တာတင်းမှာပေါ်ပြထားပါတယ်။ဒီညီလာခံကိုမြန်မာ၊ထိုင်း၊မွန်ဂိုလီးယား၊တောင်ကိုရီးယား၊ဗြိတိန်စတဲ့နိုင်ငံပေါင်း17နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ကြကြောင်းထိုင်းအိန္ဒိယချစ်ကြည်အဖွဲ့အတွင်းရင်းမှူးရနက်ရှွာချက်မာကပြောပါတယ်။ဗုဒ္ဓဘာသာအတွင်းဂိုင်းနေကွဲပြားနေပေမဲ့လည်းအလုံးဟာအတူတူပဲဖြစ်ကြောင်းမြတ်စွာဘုရားရဲ့ဟောကြားချက်တွေဟာလူသားအလုံးကောင်းမွန်ရေးအတွက်ဖြစ်ကြောင်းမဟာယနနဲ့ဟိနယနအကြာကွဲပြားခြားနားမှုမရှိကြောင်းဒီနှစ်ခုအကြာကွဲပြားမှုမရှိဘူးဆိုတဲ့ကိစ္စကိုဆွေးနွေးကြမှာဖြစ်ကြောင်းရနက်ရှွာချက်ကမာကပြောပါတယ်တိဘက်ဘာသာရေးကောင်းဆောင်ဖုန်တော်ဤဒလိုင်းလာမဟာတိဘက်ပြည်ကိုတရုတ်တို့ကဝင်ရောက်သိမ်းပိုက်ပြီးတဲ့နောက်ပိုင်းတရုတ်တို့ရဲ့အုပ်ချုပ်မှုကိုတွန်းလှန်နိုင်မှုစူးစမ်းတာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာပြီးလက်ရှိမှာမြောက်ပိုင်းဟိမါချာပရာဒေ့ရှ်ပြည်နယ်တရမ်ဆာလာမြို့မှာအခြေစိုက်တရင်တုံးနေတာဖြစ်ပါတယ်
အီဂျစ်နိုင်ငံမြောက်ပိုင်းကတည်ငြိမ်မှုမရှိတဲ့ဆိုင်းလင်းဒေသမှာအီဂျစ်လုံခြုံရေးတပ်တွေနဲ့လက်နက်ကိုင်စစ်သွေးကြွတွေကြားအပြန်အလှန်ပစ်ခတ်ရကနေအစ္စလာမစ်စစ်သွေးကြွ14ဦးတေဆုံးခဲ့တယ်လို့အီဂျစ်ပြည်ထောင်စုဝန်ကြီးဌာနကတနင်္လာနေ့မှာပြောပါတယ် เสด็จจอยปองวันนี้เอลอาริสมิวก็ลงจากจุดวิ่งออกซีนิมุมลูกคิงกันเลยก็เอรินียาก็สร้างจินีราพิจารณาเจนยาเจมาพบยาบาลีชาวยากาโรเอรินียากันนี่ทวีปโจซาเก็บมาเยรุไลพามาเตซงเกเรลุสวาลีเสด็จจอยฮะสุดท้ายเนี่ยเยดพบวันนี้อีบาร์สาวุริโกได้เข้าไปดูซีซันนิมิลุตันยาสีท่าจังเลยเจนยาเจมาพบยาบาลีอีเจตนังยามันนัทสตองกุเนอิสลามิกตำรามูฮัมหมัดมอสีพิจารณาบินเอาไปปองกันสนับยามุริพิเคเร
ในการการช่วยเหลือชีวิตชาวนิทานตุ้มยาคุณยีพ่อไอ้วามงาทุบยานเนี่ยมาแต่งติดดีอาแอฟริกาแต่กันเนี่ยอุยอบาแต่กูช่วยเหลือชีวิตชาวนิทานมุจูซายลังคีมาเตซงตัวตุยีด้วยฮะลงเงินงานเนี่ยด้วยมาชอบท่องชาวยาชีกันเลยลูกสบายเลยแอฟริกาแต่ยาสหรัฐแต่กันนายกพิจารณาเตซงตุยีด้วยฮะมียาส่งชีเดลูกสบายเลยคุณเนี่ยเดินทางมาเรียนช่วยเหลือชีวิตชาวนิทานมุจูซายแอฟริกาแต่ด้วยมาเตซงตุยีด้วยฮะเนี่ยมีแต่ติดดีเอสุยา ทางเลี้ยชีกันเลยลูกสบายเลยแต่ไม่แอฟริกาแต่กันในช่วงเช้าชีจานในทางมุจูซายแอฟริกาแต่ด้วยมาเตซงตุยด้วยฮะเนี่ยมีแต่ติดดีเอสุยาทางเลี้ยชีกันเลยลูกสบายเลยแต่ไม่แอฟริกาแต่กันในช่วงเช้าชีจานในทางมุจูซายสุดท้ายเนี่ยสิ่งไปที่คู่จะพิมพ์ไม่รู้เลยลีลาตุลีกับพี่บ้านเลยดูเรื่องราวในเมืองเคนที่ต่างอย่างในเงาตัวนี้กูดอกคิมยูตันเนี่ยกูจะเว้นอะไรหนูพี่บ้านเกิดจากอะไรบ้างนะกูรออินเดียมีมาเสียสัญญาชนิดเดียวกูเตรียมจะมาเลย อินเดียเนี่ยมีมาจีเรนั่นเองสิ่งที่กูจะเลยเปลี่ยนแปลงผู้บังคับใช้สิ่งนี้ประมาณตรงจริงๆอินเดียสิ่งที่กูจะเลยพูดฮะมันเองจะนิ่งเลยนี่ก็นี่บีเราโกเลียนเนี่ยทุกข์ความตัววิปปาร์เลยตอนสั้นสุดที่อุตส่าห์เนี่ยสุยาเลตเอคุโลนั่นเองสิ่งเบสสัญญาอินเดียประกาศเชิงหงทุ่มเงินอะไรทุจริตเจ้าหน้าที่ก็ปารีบาลเลยมันเองจะนั่งก็สุดที่เต็มเปี่ยมมาวะ
เซซูนิบาวมิอาซัวจุนคุลูปตมาซงเจนยามาเนอินเดียสิเตกุสเลพเวรีเปียนแลนบูมาซาวเยยีซีซิงูอินเดียสิเตจีเกบิปินเรวัตกาซาติสูปิเกราปิบาเรยูเอเจการอกิโลเมตรท่องเที่ยวลีเซนิบาเชลียเรนันไงเนเซตชาวลงโจยีดาวยูทาเรสิเตนเพจจาเปียนแลนยงจิมูติซาวเยปูมูกามุเซบุปิเตลูสุบาเร ทางกูอยากเชื่อสักคนหนึ่งยามาดิโมกราซีลูดูเลวชามุกูอินเดียในเงาเท่ากันกับบีสิทธิ์เช่นสั่งยีชอชาเกบีเรนเอาทางกูอยากกู้เงินนักคนหนึ่งตัวไวมาเนี่ยมาสิทธิ์เนี่ยปุ่มมันสั่งยีเปลี่ยนเลยท่าชีเกเรอินเดียอันนี้เนี่ยเนี่ยปองต้องเจนิบาจามาคุลูสิยสั่งยีเชิงปุ่มมูตุมีลาลาบะ
อินเดียนี่เนี่ยอินเดียมีมาเนี่ยคุณรู้เสียอย่าปูวังสังเวียนมูเชียงมีอะไรทุจริตกูอินเดียมีมาเสียสัญญาเกี่ยวกับอเมริกันเชื่อใจมีมาเยี่ยมจนถูกดาวเตอร์ติสุยกับคุณรู้ตรงเดียบไปอินเดียก็มีมาในมันเนี่ยแต่ยังสวยมุ่งมุ่งลามุ่งบ่เนาะแล้วก็อินเดียก็เนี่ยก็มีสัญญาเนี่ยชิมยูบิดาก็แล้วก็ยังพูดสิ่งที่ประมาณบีโมบาชินีเด็กกี่ซะ แต่ก็ทำดูแลกันเนาะที่ยังเราคุ้มกันดีฮะมาที่เดียวกับเรื่องสังสุรเดือนคุณนอกจากที่จะให้เนื้อมาพมยุดดูได้ก็จะมีผิวที่ยุคที่ก็ปูผิวเนี่ยองเจียงอยู่แล้วก็ชอบตัวมาอินเดียก็ส่วนตัวก็ยังยุ่งยิ่งยังส่วนตัวก็ยังชิบาร์แล้วไอ้ที่กันงานนี้ผิวคุ้มแต่อินเดียสุดท้ายเนี่ย
เดลิเอพอยส์ดิเลกชันคุณลาเรสโลที่อะไรประมาณที่ทำบิโร่ตัวเด็ดเด่สั่งยี่สิบล้านในเนื้อเนื้อปลาเลยครับผมเองคุณเสียชีวิตไปเรื่อยอินเดียสิ่งที่กูจะเล่าให้ฟังยามาในงานกูดิเซมบาลานั่นเสร็จต้องยังนี่ก็ทรัคว้าลาดลูยามาสิ่งที่เป็นก็พอวันที่อันนี้เสียไปเรื่อยกูจะเล่าให้เลยอินเดียในงานกูไม่จ้างคนลายผู้ชี้จังอินเดียสิ่งที่อยากชีวิตกับเยาวัย ยามาสิตะกุสเลพ่อมารอเสียชีวิตช่วยสนิทเดรีเลตูไลปาลามาทีบีอินเดียลีดกาตรูเยคีสิงกูดาวินยูทาร์เรลุสวาเรอินเดียปุจูเรวัตกูไรเนนันนายงานซีเอปูบังสังเวมุกูดีเทมกาปูบีนัชไนเนเสตเอชินจินเสสันยีตัวมีนลูกสังบุตรอาปินิยาบะ
အခုလိုဆက်ဆိုင်တိုးလာအောင်ဖူးလိုဖြစ်လာအောင်လေသူကနောက်ွယ်ရနေတော့ကြိုးစားခဲ့ပြီဘယ်မှာတကဘာဒီဆက်တက်ရောက်ပေါ့နော်နောက်ခုပြန်လာကြိုးစားခဲ့ပြီမှာအခုမှတလီဖုန်းရှင်းဖြစ်လာတယ်အဲ့ဒီကနေပြီးတော့ဟိုသဘောတူညီရဲ့ရှိလို့ရှိရင်အောက်ထဲပေါ်မှုတွေကလည်းလာတယ်ဒါလည်းခါမှာအိန္ဒိယရဲ့သဘောဆိုတော့ဟိုရတော့သူကချင်းယူပြီးတော့ပြည်ပြည်လေးလေးနဲ့မှန်မှန်ခိုင်မာမာလုပ်မယ်သ
ဒီမှာမင်္ဂလာနေ့အခုဖြစ်စီမယ်လို့ကျွန်တော်ယူဆပါတယ်။အိန္ဒိယနဲ့မြန်မာစစ်တပ်ကိုယ်စားလှယ်ရေးအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ရဲ့အဓိကရည်ရွယ်ချက်မှာလည်းနှစ်ဖက်လက်တွေ့မြေပြင်အခြေအနေအရဆေးရေးပူးပေါင်းဆောင်ရွက်ရေးတေချာစေဖို့အတွက်ဖြစ်တယ်လို့အိန္ဒိယစစ်ဖက်အရာရှိတွေကပြောပါတယ်။ အိန္ဒိယရှေ့မြောက်ဘက်မှာရှိနေတဲ့ပြည်နယ်ခွဲထွက်ရေးလက်နက်ကိုင်တပုံအဖွဲ့တွေဟာမြန်မာနယ်စပ်ကိုအခြေပြုပြီးအိန္ဒိယစစ်တပ်ကိုတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။2015ခုနှစ်ဇွန်လတုန်းကမဏိပူရာပြည်နယ်မှာရှိတဲ့အိန္ဒိယစစ်တပ်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ပြီး73ဦးတပ်ခတ်ပြီးတဲ့နောက်မြန်မာနယ်စပ်ကိုထွက်ပြေးခဲ့တဲ့ NSCNK တပုံအဖွဲ့ကိုအိန္ဒိယစစ်တပ်ကိုယ်တိုင်မြန်မာဘက်အချမ်းကိုဝင်ရောက်ပြီးလိုက်လံနှိမ်နင်းခဲ့တာပါ။ မြန်မာဘက်ကတော့အိန္ဒိယအစိုးရကိုတော်လှန်ပုံကန်နေတဲ့ခွဲထွက်ရေးသဘုံတွေကိုသူတို့နယ်မြေပိုင်းနဲ့အတွင်းအခြေချခွင့်ပြုမှာမဟုတ်ဘူးလို့ကတိပေးပြောဆိုခဲ့ပါတယ်။ဒီဇင်ဘာလပထမအပတ်ကမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ခဲ့တဲ့အိန္ဒိယသမ္မတရမ်နက်ကိုဗင်းရဲ့၅ရက်ကြာခီးစဉ်တွင်မှလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအရှိန်အဟုန်တိုးမြင့်ဖို့သဘောတူညီမှုစာချုပ်အတ
ဘိတ်တဝဲဒေသငါးလုပ်ငန်းကနိုင်ငံဝင်ငွေတွေအများအပြားရှာပေးနိုင်ခဲ့ပါတယ်ဒါပေမဲ့ကောင်းမွန်တဲ့အခြေခံအဆောက်အုံတွေမရှိလို့ထိုင်းနိုင်ငံကဝယ်ယူမဲ့သူတွေအပေါ်မှာမိခိုနေရပြီးငါးလုပ်ငန်းငါးဖမ်းလုပ်ငန်းထင်သလောက်ခီးမပေါက်ဖြစ်နေရတဲ့အကြောင်းဒီသတင်းပတ်မြန်မာရေးရာဆွေးနွေးကမှကိုစောဝင်းလန်ကအထူးအစီအစဉ်ဖြစ်တင်ပြထားပါတယ
်မြန်မာ့ရန်ကြီးသားကြီးရဲ့ထူးခြားတဲ့ပြည်ဝင်အထားရလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကဒီဒေသရဲ့အဓိကဝင်ငွေဟာငါးဖမ်းလုပ်ငန်းဖြစ်ခဲ့တာပါထို့သဖြင့်ဘိတ်ဒဝဲနဲ့ကော့တောင်းဒေသတွေဟာရေလုပ်ငန်းအထူးဖြစ်ထွန်းတဲ့ဒေသတွေဖြစ်တာကြောင့်တစ်ဖက်ထိုင်းနိုင်ငံကိုတင်ပို့ပြီးနိုင်ငံတော်အတွက်လည်းနိုင်ငံသားဝင်ငွေရအောင်ဆွမ်းဆောင်ပေးနိုင်ခဲ့ပါတယ်ဒါပေမဲ့လည်းအင်းနီချင်းထိုင်းနိုင်ငံကလွဲလို့မြမရေထွက်ကုန်တွေကိုနိုင်ငံတကာဈေးကွက်ကိုထိုးဖောက်ဝင်ရောက်နိုင်ဖို့လုံလောက်တဲ့အခြေခံအဆောက်အုံတွေမရှိခဲ့တာကြောင့်ထိုင်းနိုင်ငံဘက်ကအဝယ်ရပ်သွားတဲ့အချိန်မှာတစ်ချိန်ကငါးဖမ်းလေတွေနဲ့စီကားပြီးအယောင်အဝယ်ဖြစ်ထွန်းခဲ့တဲ့ဘိတ်မျိုးကမြန်မာ International Fish Ocean Market မြန်မာနိုင်ငံကငါးလေလံဈေးကြီးဟာလုံးဝရပ်ဆန်းပစ်လိုက်ရတဲ့အခြေအနေကိုရောက်သွားခဲ့ပါတယ်။လွန်ခဲ့တဲ့15နှစ်လောက်ကငါးလေလံဈေးကြီးပိတ်ပစ်လိုက်ရတဲ့အကြောင်းရင်းတွေကိုတော့ဘိတ်ငါးလေလံဈေးဟောင်းရဲ့ဗန္ဒာရေးနဲ့အုပ်ချုပ်ရေးတာဝန်ခံမြန်မာ Fishery Joint Venture Limited ကဦးထွန်းသိန်းက VOA ကိုရှင်းပြပါတယ
်။ပိတ်သွားရဲ့အကြောင်းရင်းတော့ကျွန်တော်တို့ဒီငါးဟိုကျွန်တော်ထိုင်းမှာအရေးခင်းဖြစ်တဲ့အခါကျတော့ထိုင်းငါးမွေတော့ရတဲ့အချိန်မှာကျွန်တော်တို့ကငါဝယ်ပူလိုက်တဲ့အနေထားမှာခက်ခဲရှိသွားပါတယ်ခင်ဗျာ။ဒီကနေ့ဘိုင်ယာနဲ့ဆယ်လာနဲ့ကျွန်တော်လာရောဆယ်လာလာရောဟန်ဘိုင်ယာလို့ဝယ်နိုင်တဲ့အနေထားမှာလဲလောလောဆယ်အနေထားမှာသိမရှိကြောက်ပါမရှိကြလဲတွေ့ကျွန်တော်တို့မှာငါးဖမ်းအောင်ဒီလာရောက်မဲ့ဆယ်လာတွေကငါ့ကိုရောက်ချော်ဖို့တည်းအစမှခက်ခဲရှိလာခင်ဗျာ
။ဒီရင်ဝယ်ယူစောက်တော့မှုကြတော့ကျွန်တော်တို့ဒီမှာဝယ်နိုင်ရဲ့ဘယ်နေရာခင်တော့မှများရှိနေလို့ပြောလို့ရ
တယ်။အင်း 25% လောက်ရှိတယ်ခင်ဗျာ
။ဟုတ်ကျွန်တော်
25% ဆင်းနေပိုင်းငါဟုတ်တယ်ကန်ဝေးသွားပါတယ်ခင်ဗျာ
။အော်ဟုတ်တယ
်။အဲ့လောက်
ဆိုတော့တနည်းတနည်းတရားကြီးလက်ပတ်နေတော့ကျွန်တော်တို့ဘလောက်လောက်များလက်ခံသိမ့်နိုင်တယ်လဲတိုင်းဒီတိုင်းနေနေပေါ့
ဒီတိုင်းနေလို့သိမ့်မယ်ကျွန်တော်တန်နေရာထိအောင်ကျွန်တော်လက်ခံနိုင်မှာနေတနည်းကိုနေရာတန်အထီးကိုကျွန်တော်တို့ကဟိုတယ် marketing မှာ option လုံးနိုင်ပါတယ်ခင်ဗျာအဲ့ဒါလုံးနိုင်ပြီမယ်ငါလူစလောက်ကျွန်တော်တို့မရစီခဲ့ခင်ဗျာလိုင်းတန်20 30အေး50အမြင့်ဆုံးမှာပဲရနေတော့ဒီဟာလုပ်ငန်းလုပ်တဲ့အခါမှာကျွန်တော် star pay ကလည်းပဲများတယ် star 400လောက်ရှိတယ်ခင်ဗျာဝန်ထမ်းကဝန်ထမ်း400လောက်ရှိတော့လုပ်ငန်းလက်ပိုင်းတွေမှာ cost တွေကအမြင်လာတယ်ကျွန်တော်ဒီလစတွေပေါ့ salary တွေကမြင်လာခါကျတော့လုပ်ငန်းကြီးကအကောက်ထည့်ပေါ်မှုကဖြည်းဖြည်းချင်းဘာဖြစ်လဲမရောင်းငွေနဲ့ဝင်ငွေနဲ့မမြန်မတားဖြစ်လာတဲ့အတွက်လုပ်ငန်းကြီးခက်တားရကြီးရဆရောက်မဲ့အနေထားကိုရောက်လာတယ်ခင်ဗျာ
အခုချိန်မှာတော့အဲ့ဒီပိတ်ထားရတဲ့နိုင်ငံကငါးလေလံဈေးကြီးကိုမကြခင်မှာပြန်ဖွင့်နိုင်ဖို့လုပ်ငန်းရှင်တွေဘက်ကပြန်လဲကြိုးပမ်းနေကြပြီလို့ဦးထွန်းသိန်းက VOA ကိုရှင်းပြပါတယ်
။ကျွန်တော်စက်တင်ဘာလမှာပြန်လဲဖွင့်လှစ်ဖို့စီစဉ်ထားပါတယ်ခင်ဗျာ။အဲ့ဒီပြင်ဆင်နိုင်ဖို့အတွက်ကိုဒီ ready ဖြစ်နိုင်ဖို့အတွက်ကိုကျွန်တော်တို့ဒီ April လနေ့စပြီးတော့ဟိုတဲ့ August ကိုကျွန်တော်တို့က maintenance ပေါ့။ဒီအေးခန်းတို့ဘာတို့ကျွန်တော်တို့ကဒီရေတို့ electricity တို့ fresh water allow ready ဖြစ်အောင်လွန်စီစဉ်နေပါတယ်ခင်ဗျာ
မူလကစက်တင်ဘာလလလောက်မှာပြန်ဖွင့်နိုင်ဖို့စီစဉ်ခဲ့ပေမဲ့လိုအပ်တဲ့ပြင်ဆင်မှုတွေမပြီးနိုင်ခဲ့တာကြောင့်အချိန်မီဖွင့်နိုင်ခြင်းမရှိပါဘူးဒါပေမဲ့နိုင်ငံတကာငားလီလန်ဈေးရဲ့ managing director ဒေါ်ထွတ်ထွတ်ဝင်းကဒီငားလီလန်ဈေးကိုလာမဲ့နစ်ဆန်ပိုင်းမှာဖွင့်လှစ်ပြီးလုပ်ငန်းတွေကိုလည်ပတ်နိုင်တော့မယ်လို့မကြသေးခင်ရပ်ပိုင်းတွင်းကပဲမီဒီယာတွေကိုပြောကြားခဲ့ပါတယ်ကုန်ကြမ်းကြီးပဲပြပကိုတင်ပို့နေတာတဲ့ value added လို့ခေါ်တဲ့ကိုယ့်နိုင်ငံထဲမှာပဲကုန်ကြောအဖြစ်ပြောင်းလဲပြီးတန်ဖိုးမြင့်ကုန်ကြောပစ္စည်းတွေအဖြစ်ထုတ်လုပ်တင်ပို့နိုင်ဖို့စီစဉ်နေတယ်လို့ဆိုပါတယ်ဒီငားလီလန်ဈေးကိုတော့နိုင်ငံခြားကရင်းနှီးမြှုပ်နှံသူတွေရဲ့အကူအညီနဲ့ပြန်လည်လည်ပတ်နိုင်ဖို့ဆောင်ရွက်နေကြတာပါအဓိကအားဖြင့်တော့ပြင်သစ်နိုင်ငံကရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်ငားလီလန်ဈေးအတွက်လိုအပ်တဲ့ရင်းနှီးမြှုပ်နှံငွေအမေရိကန်ဒေါ်လာတန်း80အတွက်မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ထံကခွင့်ပြုချက်ရထားပြီးဖြစ်တာမှာဒေါ်လာ10တန်းရင်းနှီးမြှုပ်နှံထားပြီးဖြစ်တယ်လို့ဆိုပါတယ်နိုင်ငံတကာငားလီလန်ဈေးအတွက်ပြည်ပကရင်းနှီးမြှုပ်နှံမှု60ရာခိုင်နှုန်းမြန်မာအစိုးရငားလုပ်ငန်းဦးစီးဌာနက30ရာခိုင်နှုန်းနဲ့တိုင်းရင်းသားလုပ်ငန်းရှင်တွေဘက်က10ရာခိုင်နှုန်းအတီးတီးရှယ်ယာပါဝင်တယ်လို့ဆိုပါတယ်ဒါပေမဲ့လုပ်ငန်းတွေတကယ်ဆောင်ရွက်တဲ့နေရာမှာပွင့်လင်းမြင်သာမှုရှိစွာလှုပ်ဆောင်ဖို့လိုအပ်တယ်လို့ဘိမျိုး88မျိုးဆက်အဖွဲ့ဝင်ကိုကျော်နိုင်ကထောက်ပြပါတယ
်ဒီလီလန်ဈေးမှာနိုင်ငံတော်က30ရာခိုင်နှုန်းရှယ်ယာပါဝင်တယ်လို့ပြောတယ်ဒါကြောင့်ဒီလီလန်ဈေးရပြတ်ဖွင့်မယ်ဆိုရင်တော့နိုင်ငံတော်ကဝင်ဝင်များများအများကြီးရမယ်နောက်ထပ်အပြင်လူတွေကအလုပ်ကိုက်ပြန်လာလူတွေရလီလန်ဈေးအနေနဲ့ဖွင့်မယ်ဆိုတာကတော့ဟိုဈေးပဲဈေးပဲစနေအရာအပြိုင်ဆိုင်ရတော့ရှိမှာဒါပေမဲ့ဟိုစနေတကျပေါ့နိုင်ငံတော်ကဘယ်ဟာဘယ်လူနီလန်းနဲ့ဆိုနိုင်ငံတော်အပေါ်ပို့ရနိုင်အဲ့ဒီနီလန်းကိုအပုတ်တော့အပုတ်ပြီးနေတယ်နောက်ထပ်အပြင်ကြီးကြီးတဲ့အချက်ကဟိုဥပဒေစီးနေစီကအတိုင်းနော်ဒီလိုလည်းလက်ခံနိုင်တဲ့နိုင်ငံတကာလည်းလိုက်နာနိုင်လက်ခံနိုင်တဲ့စာချုပ်စံညွှန်းနေတယ်လောက်တဲ့ဟာတော့ပုံမှန်ဖြစ်တယ်ဒီပဲဒီပါကြီးကတော့အပြိုင်ရှိမှာပဲသူ့များပေါ်လည်းပဲဥပဒေစီကံလိုက်လာတဲ့အနေအားနောက်နိုင်ငံတကာရဲ့နိုင်ငံတကာလည်းလက်ခံသင်မှတ်မှုနဲ့ဆောင်မျိုးကြီ
းနိုင်ငံတကာငားလီလန်ဈေးရန်နှုန်းပြည့်လက်ပတ်နေစဉ်အချိန်တုန်းကဒီနေရာကိုရောက်လာတဲ့ငား85ရာခိုင်နှုန်းလောက်ကိုထိုင်းနိုင်ငံဘက်ကတင်ပို့တာဖြစ်ပြီးကျန်25ရာခိုင်နှုန်းကတော့ပြည်တွင်းဈေးကွက်ကိုတင်ပို့တယ်လို့ဆိုပါတယ်ဘိမျိုးရဲ့နိုင်ငံတကာငားလီလန်ဈေးဟာတစ်ချိန်ကတစ်နေ့ကို9တန်ချိန်200အထိလက်ခံဝယ်ယူနိုင်တဲ့အခြေအနေရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံကငားလီလန်ဈေးကြီးပိတ်ထားရပြီးလက်ရှိအချိန်အထိဖမ်းထားသမျှငားတွေကိုထိုင်းနိုင်ငံဘက်ကကုန်ကြမ်းအဖြစ်နဲ့ကုန်တင်ပို့နေရတာမှာဈေးအနေခံရတဲ့အခက်အခဲကိုကျော်လွှားနိုင်ဖို့တီးခြားငားလီလန်ဈေးအစ်တစ်ခုတည်ဆောက်ဖို့ငားလုပ်ငန်းရှင်များအသင်းဘက်ကစီစဉ်နေတယ်လို့ဒီနေ့တိုင်းတိုင်းဒေသကြီးငားလုပ်ငန်းအဖွဲ့ချုပ်အတွင်းရေးမှူးဥတက်ဆိုးက VOA ကိုပြောပါတယ
်ကျွန်တော်ကဟိုဒီကဘိတ်ကဖမ်းတဲ့ငားတွေအလုံးကိုကျွန်တော်ကဒီရိုးတရားပေါ့နော်ရနှောင်းအတိကပို့နေရပို့နေရတာလည်းကျွန်တော်ကဘာနဲ့ပို့နေရဆိုကုန်ချမ်းနေမှာပို့နေရကျုံစီမှာအိတ်ခမ်းစက်ရုံတွေမရှိသေးဘူးငားလေနိုင်ဈေးခွဲမရှိဘူးဈေးမရှိဘူးဆိုတော့ကျွန်တော်ကဟိုအိတ်ခမ်းစက်ရုံလည်းမရှိတော့ကျွန်တော်ကအခုရေလုံသားမြတ်နဲ့ကျွန်တော်ဒီရေလုံငန်းရှင်တွေစူးစီးပြီးတော့ကျွန်တော်ကဒီငားလေနိုင်ဈေးတစ်ခုဆောင်မှုအစီအစဉ်ရှိပါတယ်အဲ့ဒါငါးဆေးလောက်အတွက်ကျွန်တော်ကပထမတော့တထားလိုတာပေါ့နော်ငါတထားလိုတယ်ပြီးတော့ဒုတိယဆက်ရတော့အေခန်ဆက်ရုံလေးပေါ့အေခန်ဆက်ရုံတော့ရေရှည်ကိုကျွန်တော်ကငါးနှစ်စီမံခဲ့တော့တော့လုပ်ပါတထားတကယ်နိုင်ငံတော်ခွင့်ပြုချက်ရရင်တထားကိုကျွန်တော်ကနည်းနည်းလာတော့နဲ့တထားပြီးအောင်ဆောက်မယ်ဒီငါးလေးတွေအားလုံးကိုလည်းကျွန်တော်တို့အဖွဲ့စည်းရစူးစီးပြီးတော့ငါးလေးချင်းအားလုံးလည်းကျွန်တော်တို့ကြိုတင်ညီနိုင်ပြီးပါပြီတို့တို့လည်းသဘောတူပါတယ်ကျွန်တော်တို့စူးစီးပြီးတော့ကျွန်တော်တို့ဟိုကုမ္ပဏီတစ်ခုဖက်လိုက်မှာပေါ့အဲ့ဒီကုမ္ပဏီနဲ့ကျွန်တော်တို့လုပ်မယ်ငါးလုံးကဟိုငါးဈေးလုံးမှာပေါ့နော်
ငါးလီလန်ဈေးအစ်တစ်ခုထပ်ဖွင့်ရေးကိစ္စဟာတင်းတင်းတာရီတိုင်းအတွင်းမှာလူပြောအများဆုံးအကြောင်းအရာတစ်ခုဖြစ်နေပါတယ်အရင်ရှိခဲ့တဲ့ငါးလီလန်ဈေးဟောင်းကိုပြင်ဆင်ပြီးပြန်ဖွင့်ဖို့စီစဉ်နေသူတွေရှိသလိုတင်းတင်းတာရီတိုင်းဒေသကြီးငါးလုံငန်းအဖွဲ့ချုပ်ကလည်းဥက္ကဋ္ဌဦးလာတန်းဦးဆောင်ပြီးလက်ရှိငါးလီလန်ဈေးဘေးမှာနိုင်ငံတကာအဆင့်မီငါးလီလန်ဈေးအစ်တစ်ခုထပ်ဖွင့်ဖို့ပြင်ဆင်နေတာလည်းရှိနေပါတယ်ဒါ့အပြင်တိုင်းဒေသကြီးအစိုးရကဦးဆောင်ပြီးတဝဲမြို့အနီးကတရချောင်းအရာမှာငားလီလန်ဈေးအစ်တစ်ခုထပ်ဖွင့်ဖို့စီစဉ်နေတာလဲရှိနေပြန်တော့ငားလုပ်ငန်းအပေါ်အများကြီးမိခိုအားထားနေရတဲ့ဒေသခံတွေအကြားလူပြောများပြီးစိတ်ဝင်တစားဖြစ်စရာအခြေတင်ညှင်းခုန်စရာကိစ္စရဖြစ်နေပါလေအမြင်သဘောထားကွဲပြားမှုတွေအများဆုံးဖြစ်နေတာကတော့တိုင်းဒေသကြီးအစိုးရကဥဆောင်တိဆောက်မဲ့ငားလီလန်ဈေးတစ်ကိစ္စပဲဖြစ်ပါတယ်တစ်ဖက်မှာတနင်္သာရီတိုင်းငားလုပ်ငန်းအဖွဲ့ချုပ်ကဥဆောင်ဖွင့်လှစ်မဲ့ငားလီလန်ဈေးကတော့အစိုးရကခွင့်ပြုချက်ကျထားပေမဲ့တက်မြေဖြစ်နေတာကြောင့်မင်းနေရာအတွက်ပါမစ်ကြဖို့စောင့်နေတယ်လို့ဥသက်ဆိုးက VOA ကိုပြောပါတယ
်။တိုင်းရရဲ့ဟိုခွပြပါတယ်လို့သူတို့ကလည်းဟိုမြင်းများရှိတယ်ကောင်းနေပါမယ်။ဒီကျောင်းကြီးကဒီလက်တော့ကိုစလေတွေအားလည်း90တခုနှစ်ခုတောက်ခုများတယ်ကောင်းနေပေါ့။များလေပြန်ဆိုင်မှုရှိလာမယ်။တယောက်တည်းဆိုပြန်ဆိုင်မှုမရှိဘူး။ ညညချင်းတည်းကလတ်တော့ကိုယ်စားလေလက်ကိုတိုင်းတိုင်းလတ်တော့ကိုယ်စားလေတို့ဒီအမျိုးသားလတ်တော်ပြည်သူလတ်တော်ကိုယ်စားလေတို့ကိုယ်တိုင်လက်ပြောပါတယ်စေးများလေကောင်းနေပါတယ်ဓမ္မတက်ဆိုင်မှုရှိမှအောက်ချေကဖမ်းတဲ့ညီလို့တာစစ်ပို့ရမှာပေါ့တဲ့ညားမှာကောင်းပါတယ်တခုတည်းလုပ်ရင်သူကသူစိတ်နေထားလို့ရတယ်ညနေလုံးနိုင်တယ်ကောင်းတယ်ပေါ့တို့ဟိုကနိုင်ငံတော်ဓမ္မရာရည်လာတယ်သူကဘောနာဒီလတ်တ
အစ်မေအစ်မေငားလီလန်ဈေးတွေဘယ်နှခုပဲဆောက်ဆောက်ဈေးကွက်ရဲ့လိုအပ်ချက်ကိုပြည်မီအောင်တင်သွင်းနိုင်ရေးတငါသေးတွေဘက်ကဖန်းစရာငါးရှာနေရင်တော့အဲ့ဒီလီလန်ဈေးတွေဟာလည်းအလုံးမဖြစ်ဖဲအရင်လိုပဲပေးပြရမယ်ကိန်းဆိုင်နေပါလေဒါကိုပဲငါဖန်သမားတွေဘက်ကစိုးရိမ်နေကြတာပါငါဖန်မှုအတွက်ဒီဇယ်ဈေးတွေတက်လာပေမဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းငါးဈေးတက်မလာတဲ့အပြင်ဖန်း
ตัวอื่นเลยพี่เต้ผู้อํานวยการชิมจักบาเลยงาซิออกแต่ละยาวมาเหรอกูจ่าลาတော့ดิงาช่าลาတော့ซิซิปูยาล่ะไม่เอาไม่เอาเดซิเดซิเวเต้งาซิออกยีราพี่ซิออกซินเนยတော့ก็พี่ซิออกซิเต้อ่ะซิซิก็อดแทงกันแล้วอ๋อซิไม่ตัดน่ะบ่าเราจ่าเลยงาซิอ่ะงาซิจอเนจอยเนเนยหรอ
เนเนยนี่ล่ะชื่อจองมาแต่อยู่จ้ะแต่แม้ตัวซีซีเนี่ยซีซีอ่ะเต๋ซีซีอ่ะเต๋ดีซีซีอ่ะเต๋ไงซีบ่อฉินเนี่ยเอากูบ่รู้ซีบ่อฉินซีบ่อฉินเนี่ยเฮามะเนี่ยก็ตะเนี่ยปู่ซู้อยู่เนี่ยกูซู้ล่ะยอนุ่มเน่เฮามะเนี่ยก็ยาร้าเอายอซีบ่อยอนุ่มเน่เราเอราเน่ยอนุ่มออนเน่เลยเต๋เนี่ยกูก็ไม่ไปซู้เสร็จกูเปียเด้อไปไม่เสร็จเลยเน่เน่ล่ะตะเน่ล่ะตะเน่ล่ะตะเน่ล่ะจองว่าไปไม่เสร็จ
ဒီကအဒီကအဒီကအဲ့ဒါတော့ငါပဲဖမ်းလာတာဆိုတော့တခြားအလုပ်လည်းမလုပ်ဘူးဟုတ်လားလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလူလ ียนยาคอฟี่ยากูมียาดัสเจี๊ยบมียาวันนี้จ้ะเซกูมียา
เป็นอยู่ในสิวายฮะยี่ลงงาปอมอามยาจีมูตินีราจาวติดตากันเนี่ยลุงมุบว่าพุ่มยูตุเตยฮะเลยอะไรยี่ลงงาปอมอาเบมยาจีมูตินีมาเลยจังเลยล่ะเนี่ยเนมาเนงไงเนี่ยเนงไงสิเนียจาวโยที่กว่าสิวายสิเนียจาวมาคุณลูกเปลี่ยนใจมูเดทบอลาระฮะข้ามวันเนี่ยเล็กหนาบ้าแต่ไปเมื่อชินีเนี่ยงามยูซิตีมาเปิดตัวเลยเอาเนงานเอาสุยานีเนี่ยงาพันไลน์สิเนียกูชาบีเดนี่มาสิเนียจ้าลูกสองปีบุลูอัปอะไรถ้าเป็นเป็นเรื่องนี้เนี่ยมาที่อาหมวยงาพันนี่ได้ก็เลยเชื่อมีฮันตันปีไหนบุลูอัปอะไรไอ้ลูกมามาลูกสาวในมูสุยเนาะน้องลามิวสิตีด้วยงามิวสิตีเปิดตัวบีดีเป็นมิวเย่ดีกาลงงานพิเศษยี่ลงงานฮาเลยแต่สิ่งตัวไม่ลาลาชินีว่าเลยครับ
กูจะวันนั้นจริงจังเลยนี่มาเยี่ยทูซีซั่นกูน่าสนใจอะไรไปที่บ้านเลยนะมาจากเงี้ยแม้เช้าในกว่าในคนในที่ทุเรียนตัวเมื่อจุดยาไปในเวมารอนี่มาบีมาปีจามยาสาทูซีซั่นกูเดินเส้นมาพิจารณากระบาดล้วนทูจ้าสามยาซีซั่นกูน่าสนใจมาพิบีอุซีดูอมเย่ปีเรียนเรียนต้องตัดเจสาราเรโกน่าสนใจว่าสิบาร์เลยฟิวเอโกน่าสนใจด้วยจีซูบา
วิวเอ็มยามาไปเนี่ยตอนนั้นสีสันกูทีนี้กูมาจริงทั้งนั้นปีนี้มาเลยยามาสันโอจิมันเนี่ยไปชาวนาอีกันคนนาอีที่ไต่ดูมีตาตัวเส้นเนี่ยลีเซ่ลีเซ่ชีอะเพียงดูดีนาอีกว่ามาไต่ละมีตาที่อากูเซ่มาว่าน่าเส้นนายบีทีสีสันกูมันเนี่ยชนาอีกันกูนาอีด้วยยันเลยทั้งนั้นปีนี้มาเลยยันเองสบายชาวนาอีกว่ากันคนนาอีที่สีสันกูรอไต่ดูสักคนสักกูเนี่ยนั่นเส้นงามีตาอีกทั้งนั้นปีนี้มาเลยยาวันกูนายกันในเซนายที่สีเซงโร่ไต่ดูสักกูนั่งงาตัวเจ้าเนี่ยสนิทหนึ่งเลยมาไต่ละมีตาที่อากูเจก้าวท่านอยู่น่าเซนายมาเลยที่ยากูนายสีเซงปีปีเจียยาเซนายมาไต่ดูมีตานั่งงาตัวเจ้าเนี่ยไต่ละมีตาที่อากูเจก้าเนี่ยเจ้าเนี่ยดีทุเรียนดีมาเลย VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနံမီတာ30 40 48နဲ့လိုင်းလံမီတာ190တို့ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့မြန်မာပြည်မှပေးစာကဏ္ဍကဘာတလာထူးကြစံပြသတင်းအစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်စတာတွေကိုထုတ်လွှင့်မှာပါ။အဲ့ဒီတွေကမှအခုရင်ဆုံးတော့မြန်မာပြည်မှပေးစာကဏ္ဍအစား2018တနှစ်တာအတွင်းအထူးအစီအစဉ်ဖြစ်မအေးတနာကျော်တင်ဆက်မဲ့အစီအစဉ်ကိုနားဆင်နိုင်ပါပြီ
။ Hey y'all friends.
ပါရှင်နှစ်ကုန်ကာလအားလည်းရဲ့ဒီမှာအထူးအစီအစဉ်ဖြစ်နေဒီကြတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာအနုပညာနဲ့ဖြောပြေးလောကမှာပြန်ပြောလောက်စရာသတင်းတွေကိုစုစည်းပြီးတော့ပြောပြပေးသွားချင်ပါတယ်။2018ခုနှစ်အတွင်းမှာအနုပညာနဲ့ဖြောပြေးလောကမှာပွဲစုစုံသတင်းကတော့နာမည်ကြီးတွေလိမ္မာတော်မတရားလုပ်မှုတွေနဲ့ဆွဆွဲခံရတဲ့သတင်းတွေပါ။အားလုံးထဲမှာလူစိတ်ဝင်စားဆုံးသတင်းကအမေရိကန်နာမည်ကြီးလူရှင်တော် Bill Cosby လိမ္မာတော်တရားလုပ်ခဲ့မှုတွေနဲ့အများကြီးပဲဆွဆွဲခံရတဲ့အကြောင်းပါ။သူ့ကိုစက်တင်ဘာလမှာပဲထောင်ထဲချမှတ်လိုက်ပြီးတော့တချင်ကအမေရိကန်တွေအားလုံးအဖေတယောက်နေရာမှာသဘောကျတယ်လို့တောင်တင်စားခံရတဲ့ Bill Cosby တယောက်၃နှစ်ကနေ၁၀နှစ်အတွင်းထောင်ထဲမှာနေရပါလိမ့်မယ်။သူ့ရဲ့တချင်ကတငယ်ချင်းဖြစ်တဲ့သူတယောက်ကို2004ခုနှစ်တုန်းကသူ့ရဲ့နေအိမ်မှာဆေးခတ်ပြီးတော့လိင်စော်ကားမှုပြုခဲ့တယ်ဆိုတာတက်တေခိုင်လုံးလို့ပြည်တံ၃ခုချခံရပါလိမ့်။တရားသူကြီးရဲ့ဆုံးဖြတ်ချက်အရသူဟာပန်ဆီဗေးနီးယားပြည်နယ်ကထောင်ထဲမှာအနည်းဆုံး၃နှစ်နေရမှာပါ။အဲ့ဒီနောက်မှာတော့လွတ်မြောက်လာရင်လည်းစောင့်ကြည့်ခံနေရမှာဖြစ်ပြီးတော့အခြေအနေမကောင်းရင်တော့ထောင်ထဲမှာ၁၀နှစ်ထိလောက်ကြာသွားတာပါ။ဟာဗေ
းဟာဗေးဟာဗေ
းဟာဗေးဘယ
်လိုဆိုင
်2018ခုနှစ်မေလမှာတော့ရုပ်ရှင်ထုတ်လုပ်သူ Harvey Weinstein ကိုနယူးယောက်ရဲတပ်ဖွဲ့ကမူတိုင်းမှုလိင်စော်ကားမှုတွေနဲ့တရားစွဲခဲ့ပြီးတော့သူကအရာကိုညှင်းဆိုခဲ့ပါရဲ့။ဇူလိုင်မှာလည်းထပ်ပြီးတော့တရားစွဲခံရတယ်လို့သူကလည်းထပ်ပြီးတော့ငြင်းဆိုခဲ့တာပါ။ဇူလိုင်လမှာလည်းနောက်တစ်မှုထပ်တက်လာပြီးတော့သူကငြင်းပြန်ပါတယ်။စုစုပေါင်းသူစွဲခံရတဲ့6မှုမှာတမှုကိုတရားသူကြီးကပါလက်လိုက်ပြီးတော့ရရှိထားတဲ့အချက်လက်တွေကသူ့ကိုအမှုစင်ဖို့မလုံလောက်ဘူးလို့ဆိုပါတယ်။သူ့ရဲ့ရှေ့နေကတော့
Sexual assault is a serious crime but falsely accusing someone of sexual assault is also a very serious crime.
ဆိုတာကြီးလေးတဲ့ပြစ်မှုတစ်ခုဖြစ်တယ်လို့တေဆုံးတယောက်ကိုလိန်စော်ကားမှုနဲ့မဟုတ်မတရားဆွဆွဲတာကလည်းကြီးလေးတဲ့ပြစ်မှုဖြစ်ပါတယ်လို့ပြောပါတယ်။ Harvey Weinstein ရဲ့အမှုကနေစပြီးတော့ #MeToo ဆိုတဲ့လှုပ်ရှားမှုပေါ်ထွက်ခဲ့ပြီးစီးပွားရေးနိုင်ငံရေးနဲ့အနုပညာလောကရဲ့မှာဩဇာကြီးမားတဲ့အမျိုးသားတွေလိင်ပိုင်းဆိုင်ရာမဟုတ်မမှန်လုပ်ခဲ့တာတွေကိုလူသိရှင်ကြားထုတ်ဖော်ပြောလာကြတဲ့အမျိုးသမီးတွေအများကြီးပေါ်ထွက်လာပါတယ်။ဒီလှုပ်ရှားမှုကြီးဖြစ်လာပြီးတဲ့နောက်မှာတော့ရွှေခွာလုံးစုချင်းမြင်ပွဲမှာTimes Up ဆိုတဲ့လှုပ်ရှားမှုဖြစ်နေပွဲတဲ့အမှုပညာအကျော်မော်ရီဟာအမေရောင်ဝစ်ဆောင်တဲ့အဲ့ဒီပွဲကိုတက်ရောက်ခဲ့ကြပါတယ်။လုပ်ငန်းခွင်တွေမှာဖြစ်တဲ့လိမ္မာရေးဆိုင်ရာနှောက်ယှက်မှုတွေပပျောက်ရေးလှုပ်ဆောင်ကြဖို့အတွက်နှိုးဆော်ကြတာဖြစ်ပါ
တယ်။
မေလာကအီတလီနိုင်ငံကကိန်းရုပ်ရှင်ပွဲတော်မှာတော့နာမည်ကြီးမင်းသမီးကိတ်ဘလန်ချက်အပါအဝင်အမျိုးသမီး82ယောက်ကကော်ဇောနေရှောင်းလမ်းပေါ်မှာစီတန်းလမ်းလျှောက်ပြခဲ့ပြီးတော့ဒီလုပ်ငန်းကြီးထဲမှာဒီလိုမျိုးအနိုင်ကျင့်ခံရတဲ့အမျိုးသမီးတွေနဲ့တူတူသူတို့တွေလည်းရက်တီပေးနေတယ်ဆိုတာကိုပြခဲ့ပါတယ်။ဒီအရှုပ်တော်ပုံတွေပြင်နောက်ထပ်2018အနုပညာလောကသားတွေရဲ့သတင်းကိုအခုဆက်ကြည့်အောင်ပါနော်ဖေဖော်ဝါရီလမှာအမေရိကန်ပြည်ထောင်စုက TV စကားဝိုင်းတင်ဆက်သူနာမည်ကြီးလူမဲအမျိုးသမီးအော်ပရာဝင်းဖရီနောက်ပြီးတော့မင်းသားကြီးဂျော့ချ်ကလူနီနဲ့ဒါရိုက်တာစတီဗင်စတီဘတ်တို့ March for Our Lives ကျွန်တို့အသက်တွေအတွက်ချီးကျွပ်ပွဲဆိုတဲ့ဝါရှင်တန်မြို့တော်မှာကျင်းပတဲ့လူမှုဆွေးပွဲအတွက်ဒေါ်လာ5သိန်းစီလှူဒါန်းခဲ့ပါသေး။
Enough is enough.
ဖလော်ရီဒါပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာပြစ်ခတ်မှုဖြစ်ပွားပြီးတော့လူ18ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နောက်ပိုင်း တနက်ထိန်ချုပ်ရေးလှုပ်ဆောင်ဖို့အစိုးရကိုဖိအားပေးတဲ့လူလူစုရုံပွဲဖြစ်ပါတယ်ဂရိတင်နိုင်ငံမှာတော့တစ်ချိန်အနေနဲ့ကျော်ဗီဒီယိုအဖွဲ့တွေက drama သမား Ringo Starr ကိုပြည်မာကြီးက Buckingham နန်းတော်မှာမလကပဲအခမ်းအနားနဲ့သူကောင်းပြုခဲ့ပါတယ်။ Ringo Starr ကဂီတလောကမှာသူ့ရဲ့အလို့ကျွေးပြုမှုတွေဒုတိယမြောက် Elizabeth ပြည်မာကြီးကသူ့ရဲ့ကောင်းပွဲပေးလိုက်တာဖြစ်ပြီးတော့သူတို့အဖွဲ့တွေက Paul McCartney ကတော့လွန်ခဲ့တဲ့နှစ်20ကအခုလိုမျိုးဆက်ပွဲချင်းမြန်ခံရမှာပါတယ
်။
မလာမှာပဲ American Rap ဆိုတော့ DMX တရားအခွန်ရှောင်မှုနဲ့ထောင်ဒဏ်တစ်နှစ်ပြည်ဒဏ်ချခံရတာပါသူကဒေါ်လာ 1.8 တန်အခွန်ရှောင်နေဆိုပြီးတော့ပြည်သူအစိုးရကအရေးယူတာဖြစ်ပါတယ်အပြီးလာမှာတော့ Bollywood ကနာမည်ကျော်ရုပ်ရှင်မင်းသား Salman Khan ကိုတရားမဝင်ရှားပါးတရိတ်ဆန်အမဲလိုက်မှုနဲ့ထောင်ဒဏ်9နှစ်ချလိုက်ပါတယ်ဒါမဲ့လည်းနောက်နှစ်ရက်မှာပဲအယူခံတင်ခဲ့လို့အာမခံနဲ့ပြန်လွှတ်ပေးထားပါတယ်ဒီကိစ္စကိုသူ့ရဲ့ပရိသတ်တန်ပေါင်းများစွာကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတာပါ။ဘောလိဝုဒ်ကလည်းသူ့ကြောင့်အမျက်ငွေအမြောက်များရနေတာဖြစ်ပြီးတော့ဆယ်မာခန်ကဘောလိဝုဒ်ရဲ့နာမည်အကြီးဆုံးမင်းသားလို့တောင်ပြောနိုင်ပါရဲ့။သူ့ရဲ့ရုပ်ရှင်တွေယုံတင်ပြီဆိုရင်အမြဲတမ်းယုံပြည့်ယုံရှင်တဲ့အမျက်ငွေဝင်ငွေအများကြီးရတာပါ။
And last but certainly not least for music. The prize is awarded to Damn by Kendrick Lamar.
ဒီအပြလာရမှာပဲအမေရိကန်ပြည်အောင်စုမှာ rap အဆိုတော့ Kendrick Lamar ကသူ့ရဲ့တေးတပြား damn နဲ့ Polizer Guitar စုချင်းမြင်ခံရတဲ့ပထမအဦးဆုံး rap အဆိုတော့ဖြစ်သွားပါတယ်2019ခုနှစ်အပြလာမှာထုတ်လိုက်တဲ့သူ့ရဲ့တေးတပြားကခေတ်သစ်အမေရိကန်နိုင်ငံသား African Way War ရဲ့ပွေလီရှုပ်ထွေးလာတဲ့ဘဝအခြေအနေအစ်စ်မှန်ကိုထဲဟပြတဲ့စာသားတွေတေးတန်စင်တွေနဲ့တချင်းတွေကိုစူးစီးပေးထားတာဖြစ်တယ်လို့ပြောပြီးတော့ Polizer စုချင်းမြင်ရဲ့ဖွဲ့ကအခြေကျူလိုက်ပါတယ်မင်းသားကြီးရာဆယ်ခိုးကလည်းအေဘီလာမှာပဲလေလံပွဲတစ်ခုကျင်းပပြီးတော့သူ့ရဲ့နာမည်ကျော်ရုပ်ရှင်ဖြစ်တဲ့ Gladiator ရုပ်ရှင်တွေကဝတ်စုံတွေအပါအဝင်သူ့ပိုင်ပစ္စည်းတွေအများကြီးကို The Art of Divorce ခွဲခွာခြင်းအမှုပညာဆိုတဲ့ခေါင်းစဉ်နဲ့ရောင်းချခဲ့ပါတယ်။အဲ့ကနေပြီးတော့စုစုပေါင်း$2.8 million ရရှိခဲ့တာပါ။အေဘီလာမှာပဲ Rampage ရုပ်ရှင်အထူးပွဲမှာမင်းသား Dwayne Johnson ကတော့သူစိတ်ကြောက်ဝင်တာခံစားနေရတဲ့အကြောင်းပြည်သက်ကိုဖွင့်ပြောသွားခဲ့ပါပြီ
My advice for anybody out there who's going through depression and we all go through it which is find good people to talk to and here's the thing too I just experienced
တို့တို့ကဒီလိုကိစ္စတွေကိုတယောက်တည်းမျိုးသိထားဖို့စူးစမ်းကြတယ်သူများကိုဖွင့်ပြောရမှာရှက်နေကြတယ်ကျွန်တော်အဲ့လိုဖြစ်နေတာကြားပါပြီနောက်ပြကျွန်တော်ကတဦးရီတော့တားဆိုတော့ညီကောင်မောင်နှမဖွင့်ပြောစရာလည်းမရှိဘူးလို့ရိုက်တာသတင်းဌာနကပြောတာ
Because we said to ourselves what if we should do something new just to see these copies of ourselves from 1979
မေလရဲ့ဖြော်ပြလောကမှာမပါမဖြစ်သတင်းတစ်ပုဒ်ကတော့ Ever Gita အဖွဲ့ကွဲသွားပြီးတော့နှစ်ပေါင်း35နှစ်အတွင်းမှာပထမအဦးဆုံးအကြိမ်ဖြစ်တဲ့တခြင်းတစ်ပုဒ်ပြန်ပြီးလှုပ်ဖြစ်တယ်ဆိုတဲ့သတင်းမှာဒီတခြင်းကိုတော့ဒီဇင်ဘာလမှာဖြော်ပြမယ်လို့သူတို့ကပြောပါတယ်ဇူလိုင်လမှာနာမည်ကျော်ဗြိတိသျှအဆိုတော်ကြီးခရစ်ရစ်ချက်တယောက် BBC နဲ့နှစ်ပေါင်းများစွာဖြစ်နေတဲ့ပုဂ္ဂလိကအခွင့်အရေးဆိုင်ရာအမှုခင်မှာသူနိုင်သွားခဲ့ပါတယ်။အဲ့ဒီအမှုနိုင်လို့ရော်ကြီးတော်တော်များများလည်းသူရသွားပါတယ်။ခရစ်ရစ်ချက်ကတချင်ကအရွယ်မရောက်သေးတဲ့ကလေးငယ်တွေကိုလိမ်မတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲခံရမှုအတွေ့စုံနောက်တွေသူ့ရဲ့အိမ်ဝင်းရှာတာကို BBC ကကောင်းငင်ကနေရဟယင်နဲ့တင်းရိုက်ကူပြီးတော့ရုပ်မြင်သံကြားကနေထုတ်လွှင့်ခဲ့ပါတယ်။နောက်တော့အစိုးရရှိနေတွေက Cliff Richard ကိုအပြစ်ရှိကြောင်းမပြနိုင်ခဲ့ပဲနဲ့သူ့ရဲ့ကိုရီးကိုတာလွတ်လပ်ခွင့်ကို BBC ကချိုးဖောက်တယ်လို့သူကတရားစွဲခဲ့တာပါတရားသူကြီးရဲ့ဆုံးဖြတ်ချက်ကို BBC ကအယူခံဝင်ခဲ့ပေမဲ့လည်းရပိုင်းတွင်းမှာပဲအထက်တရားရုံးတရားသူကြီးကပယ်ချခဲ့ပါတယ်ဇူလိုင်လမှာနောက်ထပ်သတင်းတစ်ပုဒ်ကတော့ Pirates of the Caribbean မင်းသား Johnny Depp နဲ့သူ့ရဲ့စီးပွားရေးမန်နေဂျာတွေသူစီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့အမှုဖြစ်နေတာကိုရှင်းလိုက်ပြီလို့မင်းသားရဲ့ကိုယ်စားလှယ်တွေကပြောပါရယ်။သူတို့ဘယ်လိုမျိုးသဘောတူညီချက်နဲ့ရှင်းလိုက်လဲဆိုတော့နှစ်ဖက်လုံးကလှုပ်ဝက်ထားခဲ့ပါရယ်။နာမည်ကြီးမင်းသမီး Scarlett Johansson ကလည်းဇူလိုင်လမှာပဲရုပ်ရှင်တကားမှာပါဝင်သရုပ်ဆောင်မှုကနေနှုတ်ထွက်လိုက်တာပါ။သူကလိင်လူချစ်သူအမျိုးသမီးတဦးတင်တဲ့သရုပ်ဆောင်မှုဖြစ်ပေမဲ့ LGBT လိင်လူချစ်သူအတိုင်းဝိုင်းကဝိုင်းပြောလို့အခုလိုမျိုးလှုပ်လိုက်တာပါ။ Rap and Tech ရုပ်ရှင်မှာ Scarlett Johansson ကအမျိုးသမီးအစ်စ်တယောက်အနေနဲ့တရုတ်ဆောင်လာမှာဖြစ်ပြီးတော့သူက1980ပြည့်လွန်နဲ့1980ပြည့်လွန်နှစ်ပိုင်းတွေမှာအနေခံဗန်းပြပြည့်တစားကန်းဖွင့်တဲ့ယောက်ျားရောင်ဆောင်လူโซကြီး Dante Tescale အနေနဲ့တရုတ်ဆောင်ရမှာပါ ဒါကအပြင်မှာလည်းတကယ်ဖြစ်ရဲ့ဇလန်းမှာမင်းသမီးကတော့ရှင်းဝစ်ဆိုင်ရာထောက်ထားစရာအချက်တွေကြောင့်သူဒီရုပ်ရှင်မရိုက်ဖြစ်တော့တာလို့ပြောပါတယ်။မင်းသားကြီး George Clooney ကတော့ဝင်ခွင့်အများဆုံးမင်းသားဖြစ်နေအောက်ကလာမှာပဲကြီးညာခံရပါတယ်။သူပိုင်တဲ့တကီလာအရက်ကုံတွေကိုရောင်းချရတဲ့အတွက်ကြောင့်အဲ့မှာဝင်ခွင့်အများကြီးတိုးသွားခဲ့တာပါ။အသက်59နှစ်အရွယ်မှာမင်းသားကလူနီက2019ခုနှစ်ဇွန်လနဲ့2018ဇွန်လအကြားတနှစ်တာကာလအတွင်းမှာဝင်ငွေခန့်မှန်းကြီး239တန်ရရှိခဲ့လို့သူ့ရဲ့35နှစ်တာအနုပညာသက်တမ်းတစ်လျှောက်ဝင်ငွေအများဆုံးရရှိတာဖြစ်တယ်လို့ Forbes Magazine ကပြောပါရဲ့အခုလာမှာလဲအော်စကာဆုရဟောလိဝုဒ်မင်းသားကြီးရောဘတ်ရက်ဖို့ကသူ့ရဲ့ရုပ်ရှင်ကားတဲ့ The Old Man and the Gun ရုပ်ရှင်ကားအထက်မှာသူ့အနုပညာလုပ်ငန်းတွေကနေနားတော့မယ်လို့ကြေညာသွားပါတယ်။ပြီးသွားပြီလို့တော့ဘယ်တော့မှပြောလို့ရမှာမဟုတ်ပါဘူး။ဒါမဲ့လေဒီတစ်ခေါက်ကတော့ကျွန်တော်တရုတ်ဆောင်တာနောက်ဆုံးမယ်လို့ပြောချင်ပါသေးတယ်။အသက်22နှစ်တည်းကဒီအလုပ်ကိုလုပ်ခဲ့တာဆိုတော့အခုကျွန်တော်နားတော့မယ်လို့ Entertainment Weekly Magazine ကိုမင်းသားကြီးရက်ဖို့ကပြောသွားပါတယ်။နောက်အနုပညာလောကကနေအားယူသူတဦးကတော့ဒန်နီဘွားဖြစ်ပြီးသူကတန်ပေါင်းများစွာဝင်ငွေရှာပေးတဲ့ James Bond ရုပ်ရှင်ဇာတ်ကားရဲ့ဒါရိုက်တာဖြစ်ပါတယ်။ဖန်တီးမှုပိုင်းမှာသဘောထားကွဲလွဲကြတာကြောင့်သူအခုလိုနှုတ်ထွက်တာလို့ပြောပါတယ်။စက်တင်ဘာလမှာပါရီမြို့တော်က Saint Laurent Fashion Show မှာတော့ Eiffel မြို့စင်အောက်မှာကျင်းပခဲ့တာကြောင့်ပါရီဖက်ရှင်သတင်းပတ်အတွင်းမှာအထူးကြဆုံးဖက်ရှင်ရှိုးဖြစ်ခဲ့ပါတယ်။အော်တိုဘာလအတွင်းမှာပြောစရာသတင်းကနာမည်ကြီးအော်စကာဆုရမင်းသားလည်းဖြစ်ဒါရိုက်တာလည်းဖြစ်တဲ့ Ben Affleck တယောက်အရက်ဖြတ်ဆေးကမှာရက်40အစီအစဉ်နဲ့အရက်ဖြတ်ခဲ့ဆိုတဲ့သတင်းမှာ သူရဲ့ဆွေရဲ့ပြဿနာကဟိုးရင်ကလေးကရှိနေခဲ့တာဖြစ်ပြီးတော့သူ့ဘဝအတွက်ခက်ခဲတဲ့အခြေအနေတစ်ခုဖြစ်တယ်လို့ပြောသွားပါတယ်။သူက2000ခုနှစ်နဲ့2019ခုနှစ်တွေမှာလဲအရက်ဖြတ်ဆေးခံကိုရောက်ခဲ့ပြီးတော့နောက်ပိုင်းမှာတော့အပြင်ကပဲဆေးခံတော်တော်နေခဲ့တယ်လို့ဆိုပါတယ်။သူအခုလိုမျိုးအရက်ဖြတ်အစီအစဉ်ကိုအောင်မြင်မြင်နဲ့ကြော်ဖြတ်နိုင်ခဲ့တာအတွက်သူ့ရဲ့မိသားစုအတိုင်းဝိုင်းတငယ်ချင်းတွေပရိသတ်တွေကိုအထူးကျေးဇူးတင်ကြောင်းလဲသူပြောသွားခဲ့ပါတယ်။အော်တိုဘားလာအတွင်းမှာအမေရိကမှာဖျော်ရည်နဲ့နိုင်ငံရေးလိုင်းပူးသွားတာလဲတွေ့ရတယ်လို့ပြောရပါမယ်။ Rap ဆိုတော့ Kanye West ကသမရရဲ့ over ရုံးငန်းကိုရောက်တော့ထူးဆန်းတဲ့မိန်ကွန်းစကားတွေပြောသွားပြီးတော့သမရ Donald Trump ကိုသူ့ရဲ့ထောက်ခံမှုနဲ့ပတ်သက်ပြီးကောက်ွယ်ပြောသွားခဲ့တာပ
ါ The liberal would try to control a black person through the concept of racism because they know that we are very proud emotional people. So when I said I like Trump to like someone that's liberal they'll say, "Oh, but he's racist. You think racism can control me?"
သမရထမလည်းသူပြောတာသဘောကျပုံရပါရဲ့ Kanye West ကမတ်တဲ့ရဲ့သမရထမ်ကိုဖတ်ပြီးတော့
I love this guy right here. Let me give this guy a hug right here. I love this guy right here.
ဒီလူကိုကျွန်တော်ချစ်တယ်လို့ပြောသွားပါတယ်။အော်တိုဘာလမှာပဲအဆိုတော့ရှင်နေအိုကော်နာကတော့အစ္စလမ်ဘာသာကိုကူးပြောင်းသွားခဲ့တာပါ။ Irish နယ်ပါရှင်နေအိုကော်နာက Irish Muslim နိုင်ငံရေးနဲ့ပေါင်းစည်းကောင်စီဥက္ကဋ္ဌဒေါက်တာအာမာအယ်ခါဒါရဲ့ရှေ့မှောက်မှာသူတို့ဒီလေးထုံးစံတိုင်းအစ္စလမ်ဘာသာနဲ့ကူးပြောင်းခဲ့ပါတယ်။အော်ဘာလာအတွင်းနောက်သတင်းတပုတ်မှာတော့ဘာဘီရိုကျွန်းသူအဆိုတော့ရီဟာနာကအမေရိကန်ပြည်အောင်စုရဲ့အထင်ရှားဆုံးအားကစားပွဲဖြစ်တဲ့စူပါဘောပွဲညမှာပွဲလေရင်နာချင်းဖျော်ပြဖို့ရွေးချယ်ခံရပေမဲ့ညင်လိုက်ပါရဲ့အမေရိကန်ဘောလုံးပွဲတစ်ပွဲမှာအမေရိကန်အမျိုးသားတချင်းဖွင့်နေတော့စနားပြရဲ့အနေနဲ့ဒူးထောက်ထိုင်နေခဲ့တဲ့ကစားသမားတွေနဲ့အတူတသားရဲ့ရက်တည်နေပါတယ်ဆိုတာပြတာရဲ့အနေနဲ့ရီဟာနာကအဲ့လိုညင်လိုက်တာလို့ US Weekly and Entertainment Tonight သတင်းမှာဖော်ပြပါရဲ့ဒါနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရပါဘူး British ဟာမျိုးသမီး pop guitar အဖွဲ့တစ်ဖွဲ့ဖြစ်ပြီးတော့တစ်ချိန်ကလည်းထူးနာမည်ကျော်ကြားတဲ့ Spice Girls အဖွဲ့ကတော့ Britain နိုင်ငံမှာဖျော်ရည်ခင်းစဉ်အတွက်နောက်နှစ်ပြန်ပေါင်းပြီးတော့ဆိုးကြမယ်လို့ကြေညာသွားပါတယ်ဒါမဲ့လည်းဘလုံးသမား David Beckham ရဲ့ဇနီးဖြစ်တဲ့ Posh Spice ဆိုတဲ့ Victoria Beckham မပါနိုင်လို့တမျိုးကြီးတော့ဖြစ်နေမယ်လို့တခြား Spice Girls အဖွဲ့ဝင်တွေကပြောတာပါVictoria Beckham က fashion designer လုပ်နေတဲ့အပြင်ကလေးလေးယောက်ရဲ့မိခင်လည်းဖြစ်တာမလို့တော်တော်ကိုအလုပ်ရှုပ်ပါတယ်။ November လောက်မှာပဲအမေရိကမှာတော့ California rap အဆိုတော့ Snoop Dogg တရား Hollywood ကြော်ကြားမှုလမ်းပေါ်မှာမှတ်ကြောက်တင်ခံရပါတယ်။သူကအင်းလေးလက်မှုရုပ်တံအစီအစဉ်မှာနာမည်ကြီးတဲ့ Martha Stewart နဲ့ပေါင်းပြီးတော့ Martha and Snoop's Pocklet Dinner ဆိုရဲချက်နှစ်ပြောင်းနေအစီအစဉ်ကြောင့်ဆူရခဲ့တာဖြစ်ပြီးတော့သူ့ရဲ့နာမည်ကျော် Doggy Style ဆိုရဲတေးတက်ပြငွေရတုနှစ်ပတ်လည်မှာဖြစ်ပါရဲ့ရှင
မေတ္တာကြောတင်ဆက်တဲ့အနုပညာလောကအထူးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်အိန္ဒိယသမ္မတရဲ့ခရီးစဉ်အပြီးမြန်မာနိုင်ငံကဗာရလိုက်ပါတယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားပါတယ် VOA မှတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပါ
ဒီရက်ဒီဇင်ဘာ10ရက်နေ့ကနေ14ရက်နေ့အထိအိန္ဒိယနိုင်ငံသမ္မတနဲ့အဖွဲ့မြန်မာနိုင်ငံကိုချစ်ကြည်ရေးခီးလာရောက်လည်ပတ်ခဲ့ပါတယ်။9ရက်တာခီးစဉ်အပြီးနှစ်နိုင်ငံပူးတွဲထုတ်ပြန်ချက်ဟာမြန်မာဘာသာနဲ့ဆိုရှင်းမျက်နှာတော့ရှိပြီးနှစ်နိုင်ငံသဘောတူညီချက်တွေနှစ်နိုင်ငံဆွေးနွေးမှုတွေနှစ်နိုင်ငံညီမှန်းချက်တွေအကြောင်းအသေးစိတ်ဖော်ပြထားတာတွေ့ရပါတယ်။ပြောရရင်အိန္ဒိယသမ္မတရဲ့မြန်မာနိုင်ငံခီးစဉ်ဟာပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကနေပြည်တော်မှာမြန်မာအစိုးရနဲ့တရုတ်စီးတစ်ကုမ္ပဏီတို့ကျောက်ဖြူရင်နဲ့စိတ်ကမ်းမူပေါင်းသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးပြီးနောက်သိမကြခင်ရောက်ရှိလာတဲ့ခီးစဉ်ပါလက်ရှိအိန္ဒိယနိုင်ငံရဲ့မြန်မာနိုင်ငံပေါ်ကူညီမှုယင်းနှိမ့်ညွတ်မှုစိတ်ဝင်စားမှုအခြေအနေဘယ်လိုရှိနေသလဲတရုတ်ရဲ့ကြီးမားလှတဲ့ယင်းနှိမ့်ညွတ်မှုနဲ့စီမံကိန်းကြီးတွေကိုရှင်ပြိုင်စင်ခေါ်နိုင်စွမ်းပါရဲ့လားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုဒပအိန္ဒိယသမ္မတရဲ့ခီးစဉ်အပြီးမြန်မာဘက်ကဘယ်လိုအကျိုးမြတ်တွေရလိုက်သလဲဆိုတာလေ့လာကြည့်ကြရအောင်ပါ
အိန္ဒိယရဲ့မြန်မာအပါအဝင်သူ့အရှေ့ဘက်နိုင်ငံတွေပေါ်ထားတဲ့အရင်မူဝါဒဟာ Look East Policy ဖြစ်ပြီးအခုနောက်ပိုင်း At East Policy အဖြစ်ပြောင်းလဲကျင့်သုံးပါတယ်။မြန်မာလူလွယ်လွယ်ပြောရရင်အရှေ့မျော်မူဝါဒကနေအရှေ့ဘက်မှာအကောင့်ထည့်ဖို့ဆိုတဲ့မူဝါဒအဖြစ်ပြောင်းသွားခဲ့တာဖြစ်ပါတယ်။လောလောဆယ်အိန္ဒိယသမ္မတရဲ့ခီးစဉ်အတွင်းချုပ်ခဲ့တဲ့သဘောတူညီချက်အကူအညီပေးမှုဆွေးနွေးမှုစတာတွေကိုကြည့်ရင်မြန်မာဘက်မှာအိန္ဒိယကဘာတွေမျှော်မှန်းချက်ထားတယ်၊ဘာတွေလှုပ်ချင်ကြင်နေဆိုတာပေါ်လာပါလိမ့်မယ်။အိန္ဒိယသမ္မတရဲ့ခီးစဉ်အတွင်းအိန္ဒိယဘက်ကအကောင့်ထည့်ဖော်နေတာကာလကြာနေပြီဖြစ်တဲ့ကလဒန်ဘတ်ဆောင်3တည်ယူပို့ဆောင်ရေးစီမံကိန်းနဲ့ပတ်သက်ပြီးအသေးစိတ်သဘောတူညီချက်ရယူခဲ့ပါတယ်။အဲဒါကတော့စစ်တွေစိတ်ကန်းနဲ့ပလောဝစိတ်ကန်းတွေမှာအိန္ဒိယဘက်ကခန့်အပ်မဲ့စိတ်ကန်းဆိုင်ရာစီမံခန့်ခွဲသူခံထားရေးကိစ္စ၊ပလောဝကနေအိန္ဒိယနယ်စပ်ဇိုရန်ပူကိုလမ်းဖောက်လုပ်ရေးကိစ္စစတာတွေပါဝင်ခဲ့ပါတယ်။တကယ်တော့အိန္ဒိယနိုင်ငံကနေရခိုင်ပြည်နယ်မှာလာပြီးအကောင့်ထည့်ဖော်နေတဲ့ကလဒန်မြစ်စီမံကိန်းဟာကာလကြာရှည်နေပါပြီ။ရည်ရွယ်ချက်ကတော့အိန္ဒိယရဲ့ဝေးလံခေါင်ဖျားပြီးလမ်းပတ်ဆက်သွယ်ရေးအတော့အကူခက်ခဲတဲ့နိုင်ငံအရှေ့မြောက်ဘက်မြန်မာနယ်စပ်နဲ့ထိစပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ပြည်နယ်တွေကိုရေလမ်းခီးကနေဆက်ဆက်ထောက်ပံ့ကူညီပေးဖို့ပါပဲ။အိန္ဒိယစိတ်ကမ်းမြို့တွေကနေလာမဲ့ကုန်တင်မော်တွေရခိုင်ပြည်နယ်စစ်တွေစိတ်ကမ်းကိုရောက်အဲဒီကမှတဆင့်ကလဲဒန်မြေကျောင်းအတိုင်းပလောဝအထိဆန်တဲ့ပလောဝကနေတဆင့်အိန္ဒိယနယ်စပ်ဇိုရန်ပူအထိကားလမ်းဖောက်ပြီးအဲဒီလမ်းကြောင်းကနေတဆင့်ကုန်စည်ကူးတက်မှုနဲ့ဆက်သွယ်မှုတွေလုပ်ဖို့ပါလွယ်လွယ်ပြောရရင်အိန္ဒိယနိုင်ငံဟာဖွံ့ဖြိုးမှုနောက်ကျနေတဲ့သူ့ပြည်နယ်ကိုထောက်ပံ့ဖို့စိတ်ကမ်းမြို့တွေနဲ့အဲဒီပြည်နယ်တွေကိုဆက်သွယ်ဖို့မြမပိုင်နဲ့ထဲမှာလမ်းဖောက်အသုံးပြုဖို့ရည်ရွယ်ပါတယ်ဘလူဝဲဖြစ်ဖြစ်အဲ့ဒီစီမံကိန်းဟာနှစ်နိုင်ငံအကျိုးရှိစေမဲ့စီမံကိန်းမျိုးပါ။အ
ိန္ဒိယဘက်ကနောက်ထပ်အားစိုက်လုပ်နေတာကတော့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအမြန်လမ်းမကြီးတစ်ခုပေါ်ပေါက်လာဖို့မြန်မာဘက်ကလမ်းတွေတရားတွေကိုတိဆောက်ဖောက်လုပ်ပေးနေတဲ့ကိစ္စပါ။အထူးသဖြင့်မြန်မာနိုင်ငံချင်းပြည်နယ်တွေကလမ်းနဲ့တရားတွေအတွက်အိန္ဒိယဘက်ကငွေကြေးထောက်ပံ့ကူညီဆောက်လုပ်ပေးနေပါတယ်။အိန္ဒိယနယ်စပ်ကနေမြန်မာနိုင်ငံချင်းပြည်နယ်ကိုဖြတ်မန္တလေးကနေတဆင့်ထိုင်းနိုင်ငံနယ်စပ်အထိရောက်တဲ့လမ်းကနေကုန်သွယ်ရေးလုပ်ငန်းတွေလုပ်နိုင်ဖို့ပါ။ဒီအတွက်အိန္ဒိယသမ္မတခီးစဉ်အတွင်းမန္တလေးနဲ့အင်ဖာအကြားတမူးမူရီနေဇက်ကိကနေတဆင့်ခီးသက်တင်ဘတ်စကားပြည့်ဆွဲဖို့ခီးသက်နဲ့ကုံစီတွေနေဇက်ဖြတ်သွားလာနိုင်မဲ့နိုင်ငံမော်တော်ယာဉ်ဖြတ်သန်းသွားလာရေးသဘောတူစာချုပ်ချုပ်ဆိုရေးလုပ်ငန်းစတင်ဖို့နေဇက်ဈေးတွေအမြန်ဆုံးဖွင့်လှစ်နိုင်ဖို့သဘောတူခဲ့ကြတယ်လို့သိရပါတယ်။ဘူးတွဲကြေညာချက်ပါကြံတဲ့အချက်တွေကတော့အိန္ဒိယကနေမြန်မာဘက်ကိုအကူအညီပေးတဲ့ကိစ္စပါ။အခုဆိုရင်နှစ်နိုင်ငံကုန်သွယ်ရမှာအရေးပါတဲ့ကလေးလေးစိတ်အဆင့်မြင့်ရေးအိန္ဒိယဘက်ကအသေးစိတ်အစီရင်ခံစာလုပ်ထားပြီးနောက်ပိုင်းငွေကြေးတွက်ချက်အိန္ဒိယဘက်ကလည်းဒီစိတ်တစ်ပိုင်းကူညီမယ်လို့ကမ်းလှမ်းထားပါတယ် လက်ရှိအိန္ဒိယရှေးအောင်သူတွေသနဌာနဟာပကံကဇီရီ62စုပြည်ပြင်ထိန်းသိမ်းရေးလုပ်ငန်းလုပ်ပေးနေသလိုရေစင်းစိုက်ပျိုးရေးတက္ကသိုလ်ထဲမှာလည်းစိုက်ပျိုးရေးသူတွေသနနဲ့ပညာရေးဘူဌာနတခုဆောက်လုပ်ဖွင့်လှစ်ပေးခဲ့ပါတယ်
။လက်ရှိအချိန်ထိအိန္ဒိယအစိုးရဟာသူ့ရဲ့လမ်းပန်းဆက်သွယ်ရေးခက်ခဲပြီးဆင်းလဲဆင်းရဲတဲ့အရှိမျောက်ပြည်နယ်တွေထောက်ပံ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်လောက်ပဲရည်မှန်းချက်ထားပြီးမြန်မာဘက်အချမ်းကူညီမှုနဲ့ရင်းနှီးမြှုပ်နှံမှုလုပ်နေတာတွေ့ရပါတယ်။အိန္ဒိယမြန်မာထိုင်းသုံးနိုင်ငံနယ်စပ်ကနေတဆင့်ကုန်သွယ်ဖို့ဆိုတာကလည်းအဲ့ဒီဆင်းရဲတဲ့ပြည်နယ်နဲ့လောက်ကန်ရမယ်ကုန်သွယ်ရေးလုပ်ငန်းဖြစ်တာမို့တိတ်တိတ်ကြီးကျယ်မဲ့ပုံတော့မတွေ့ရသေးပါဘူးဒီကနေ့အချိန်ထိအိန္ဒိယဘက်ကမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာဒေါ်လာတန်း860ကျော်လောက်ပဲရှိသေးတာမို့ပြောပလောက်အောင်မများသေးပါဘူးရင်းနှီးမြှုပ်နှံမှုဒေါ်လာဘီလျံ20ကျော်ရှိနေပြီဖြစ်တဲ့တရုတ်နဲ့နှိုင်းယှဉ်ရင်မဆိုစလောက်ပမာဏလိုတောင်ပြောနိုင်ပါတယ်ဒီလိုဖြစ်ရတာကလည်းအကြောင်းရှိပါတယ်အိန္ဒိယဟာသူ့ပြည်ရေးမှာကိုဆင်းရဲတဲ့ပြည်နယ်တွေအများကြီးရှိနေပြီးပြည်ရေးရင်းနှီးမြှုပ်နှံမှုကိုအများကြီးလှုပ်ဖို့လိုနေသေးတဲ့နိုင်ငံမှာတရုတ်လိုကမ္ဘာအနှံ့ဖြန့်ကျက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံအဆင့်ရောက်မလာသေးပါဘူးဒါဒီမကအိန္ဒိယရင်းနှီးမြှုပ်နှံမှုရဲ့သဘာဝကအတော်လေးကိုချိန်ယူပြီးလေးလံတဲ့အနေအထားရှိပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံတည်းရင်းနှီးမြှုပ်နှံမှုနှေးပါသလိုရှိပြီးသားစီမံကိန်းတွေကလည်းနှေးကွေးလွန်းလာတွေ့ရပါတယ်။ဒီလိုအခြေအနေအောက်မှာတရုတ်ရဲ့မြန်မာနိုင်ငံတွင်စီးပွားရေးနယ်ပယ်ချက်ထွေမှုကိုရှင်းပြနိုင်စွမ်းမရှိပါဘူး။အခုဆိုရင်တရုတ်ဟာအိန္ဒိယသမုဒ္ဒရာကိုအသုံးပြုမဲ့ရင်းနှီးမြှုပ်နှံမှုပမာဏကြီးမားတဲ့ကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းကိုတောင်စတင်လိုက်နိုင်ပါပြီ။
ဘလူဝဲဖြစ်ဖြစ်အိန္ဒိယသမ္မတရဲ့ခီးစဉ်အပြီးထုတ်ပြန်ချက်မှာမြန်မာအစိုးရရဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်မှုတွေကိုအပြည့်အဝထောက်ခံတယ်လို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာရေးမြန်မာကိုဆက်အကူအညီပေးသွားမယ်လို့ကြေညာခဲ့ပါတယ်။ဒါအပြင်ရှုပ်ထွေးနှက်နဲတဲ့ရခိုင်ပြည်နယ်အရေးမြန်မာအစိုးရဖြည့်ရှင်းဆောင်ရွက်နေတာတွေကိုအားပေးကူညီသွားမယ်လို့ဆိုလိုက်တဲ့အတွက်သူခီးရင်စီဟာစီဝါရေးနဲ့ရင်းနှီးမြှုပ်နှံမှုအတွက်ကြီးကြီးကျယ်ကျယ်အပန့်အဖို့မဖြစ်စီပေမဲ့အနောက်နိုင်ငံတွေရဲ့ဝေဖန်ပြစ်တင်တာခံရတဲ့မြန်မာနိုင်ငံအတွက်နိုင်ငံရေးအရာတော့အရေးပါတဲ့အားပေးထောက်ခံမှုတစ်ခုရခဲ့ပါကြောင်းတင်ပြလိုက်ရပါတယ
်။ဇင်းစားဆရာဦးစီသူအောင်မြင့်ရဲ့သုံးသက်ချက်ကိုနားဆင်ကြရတာပါ။အခုတခါတော့ထူးခြားဆန်းပြားသတင်းများအစီအစဉ်ဖြစ်ပါတယ်။စပိန်နိုင်ငံကတ်တလိုနီးယားဒေသကခရစ်စမတ်ရိုးရာအယုတ်ကလေးတွေထုတ်လုပ်ရမှာဒီနှစ်တော့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေရဲ့ပုံသူအယုတ်ကလေးကိုထုတ်လုပ်လိုက်ပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မှာတော့ခရစ်စမတ်အတွက်ဆန်တာဘိုဘိုကြီးတူဟာမိဂိုခေါင်းနိုင်ကဆင်းလာရမယ့်အစားအထက်မြင့်အဆောက်အုံကြီးပေါ်ကကျိုးနဲ့တွဲဆင်းလာခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မက်ခင်ဖြူထွေးနဲ့ကိုငင်းညာတင်ပြမှာပါ။
ကက်တလိုနီးယားဒေသကခရစ်စမတ်ရိုးရာအယုတ်ကလေးတွေနှစ်စဉ်ထုတ်လုပ်တာမှာဒီနှစ်အတွက်ကတော့ဗီဒီယိုဝင်ကြီးချုပ်ထရီဇာမေရဲ့ပုံသူအယုတ်ကလေးကိုလည်းထုတ်လုပ်ထားပါတယ်။ဒီအယုတ်ကလေးတွေကိုဂါဂါနဲ့ဒါမှမဟုတ်ချီးပါနေတဲ့အယုတ်ကလေးတွေလို့ခေါ်ကြတာဖြစ်ပြီးတော့ပုံသူအယုတ်ကလေးတွေဟာဘောင်းမီချွတ်ပြီးချီးပါနေတဲ့ပုံလေးတွေပါ။အယုတ်ကလေးတွေဟာလေးလက်မလောက်ရှိပြီးကျွေနဲ့လှုပ်ထားတာပါ။ဝင်ကြီးချုပ်ထရီဇာမေဟာသူ့ရဲ့ဥရောပသမ္မတကဗီဒီနိုင်ငံခွဲထွက်မဲ့ Brexit အစီအစဉ်ကြောင့်ပြင်းပြင်းထန်ထန်ဝေဖန်ခံရတာဖြစ်ပြီးအခုလိုချီးပါနေတဲ့ပုံသူအယုတ်ကလေးထုလုပ်ခံရတဲ့အတွက်ကောင်းချီးပေးခံရတယ်လို့ယူဆနိုင်တာလည်းဖြစ်ပါတယ်။ကက်တလိုနီးယားဒေသခံတွေဟာခရစ်စမတ်အတွက်ခရစ်တော်မွေးဖွားတဲ့အခမ်းပြုလုပ်ပြင်ဆင်ရမှာမိသားစုတွေတငယ်ချင်းတွေသတိထားမိအောင်အဲ့ဒီအယုတ်ကလေးတွေကိုထည့်သွင်းပြင်ဆင်ထားတတ်ကြပြီးတော့ကံကောင်းချီးပွားစေတယ်လို့ယူဆကြတာလည်းဖြစ်ပါတယ်။
ဂျာမနီနိုင်ငံဘာလင်မြို့မှာတော့ခရစ်စမတ်အတွက်ဆန်တာဘိုဘိုကြီးတို့ဟာမိဂိုခေါင်းနိုင်ကဆင်းလာရမယ့်အစားအထက်မြင့်အဆောက်အဦးကြီးပေါ်ကနေကျိုးနဲ့တွဲဆင်းခဲ့ပါတယ်။စိတ်နစ်လို့လည်းခေါ်ကြတဲ့ဆန်တာဘိုဘိုကြီးဟာသူ့ရဲ့ slash level ကနေလက်ဆောင်ထုတ်ကြီးပြုတ်ကျသွားတဲ့အတွက်ဒီအဆောက်အုံတစ်ခုမှာခဏနားရတဲ့ပုံစံဇလန်းဖန်တီတရုပ်ဆောင်ခဲ့တာပါ။ကလေးတွေကလည်းကျိုးနဲ့ဆင်းလာတဲ့ဆန်တာကိုအသေးတရားရနဲ့အောက်ကနေကြည့်နေခဲ့တာပါ။ Kellogg Tower အဆောက်အုံရဲ့24တက်မှာရှိတဲ့ကဘာလက်ခီးသွားတွေအလားများတဲ့ကော်ဖီဆိုင်တဲကိုလည်းလက်ဆောင်ထုတ်ကြီးနဲ့ဝင်သွားခဲ့ပြီးကလေးတွေကိုလက်ဆောင်တွေပေးခဲ့ပါဗျာ
။ဘာတော်မှာခရစ်စမတ်ပွဲဆင်နွှဲစားဖို့ပြင်ဆင်နေကြသလိုဂျေရုဆလင်မြို့မှာလည်းပွဲတော်ကိုဆင်နွှဲဖို့အတွက်ဆန်တာကလော့စ်ဘိုးဘိုးကြီးကလှူဆော်နေပါတယ်။သူဟာခရစ်စမတ်တစ်ပင်တွေကိုအလကားပေးဝေခဲ့တယ်လို့အားလည်းရဲ့အပန်းဖြေဖို့စိတ်ခံစားမှုတွေကိုလည်းဝင်မြခဲ့ပါတယ်။ဂျေရုဆလင်မှာဆန်တာကလော့စ်အဖြစ်တရုတ်ဆောင်တဲ့အီဆာခါစီစီယာဟာသူ့ဘာသာတိဆောက်ထားတဲ့ကြောက်တုံးကူကြီးထဲမှာခရီးအမိသားစုတွေကိုတွေ့ဆုံနှုတ်ဆက်ဓာတ်ပုံရိုက်တာတွေလုပ်ခဲ့ပြီး
Four City Hugh Hong Time Bogani, Christmas Tipping with Larry Jabu, Tida Kanigu, Luzo Gavare. Jerusalem Sibinga, a Kulumu Sisengu, Pisin Jimbara Pipiro, Alaya Yadima, Israel Piaregale, Layo Levete, Kuyanri Adre, Tru Jaja Piatawu, Pisin Muri Lo Tabare.
ဘာတော်လာထူကြဆံများတဲ့ရင်များအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။လာမယ့်အင်္ဂါနေ့ည2:00လိုင်းအစီအမှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမှာပါလဲ။ဟုတ်ကဲ့ခင်ဗျာ။ဒီခိုင်ဒေတာကလွယ်လို့ချစ်စင်ကြီးနေမီအသီးတကဆေးလှှမှုတွေအားလုံးကိုလ ీల ကြာရဆိုင်ပြီးမယ်လို့မြန်မာစစ်တပ်ကကြေညာခဲ့ပါတယ်။ဒီကြေညာမှုဟာဆွေးရရဲ့ညီညာရေးကြိုးပမ်းမှုတွေအတွက်အထောက်ပံ့ဖြစ်စေမလား။ဒါမှမဟုတ်စစ်တပ်ဟာဆွေးရအော်စာအောင်မရှိဘူးဆိုတဲ့တိကျအင်အားစုသဘောတည်းအောင်နေတာမို့ညီညာရေးမှာဆွေးရတဲ့မြန်မာစစ်တပ်ရဲ့အရေးပါမှုကပိုပြီးတော့ပေါ်လွင်စေလား။လာမယ့်အင်္ဂါနေ့ည8:00လိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိ
email လေးစာက thumbies@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမဲ့သူတွေကိုကျေးဇူးပါတယ်ခင်ဗျာ
။အင်္ဂါနေ့ည VOA တိုင်းရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ဒီလိုပါဝင်ဆွေးနွေးလို့တဲ့ကိုယ့်ရဲ့အမှတ်ချက်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းလာရောက်ပြီးတော့အမှတ်ချက်တွေရေးသားနိုင်ပါတယ်။VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တွေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားအကြံပြုနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်ပြတာအမှတ်855ရန်ကုန်စာလိုက်ကြည့်ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
အင်ဒိုနီးရှားဒေသဆန္ဒရှင်စနေနှောင်းပိုင်းကအင်ဒိုနီးရှားနိုင်ငံရဲ့ဆန္ဒရေလကြားဒေသမှာဆူနာမီရေလမ်းကြီးတွေရိုက်ခတ်သွားခဲ့တဲ့အတွက်တိုက်ဆုံရသူအရေအတွက်ဟာအခုဆိုရင်222ဦးရှိနေပါပြီ။လူပေါင်း843ဦးထိခိုက်ဒဏ်ရာရသလို21ဦးပျောက်ဆုံးနေဆဲရှိတယ်လို့အင်ဒိုနီးရှားကပ်ဘေးအန်ရဲ့စီမံခန့်ခွဲမှုဌာနပြောခွင့်ရကပြောပါတယ်။အထိခိုက်အသေးပျောက်ဆင်းရဲကူးတဲ့ပိုးပြီးများလာနိုင်ခြေရှိနေပါတယ်။ရာဇဝင်အနားယူသွားတဲ့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်နေရာမှာလက်ထောက်ကာကွယ်ရေးဝန်ကြီးPatrick Shanahan တို့ January 1ရက်နေ့ကစပြီးယာယီအစားထိုးခန့်သွားမယ်လို့သမ္မတ Donald Trump ကတနင်္လာနေ့မှာကြေညာလိုက်ပါတယ်။ဝန်ကြီး Mattis ကတော့ယာရုကနေအနားယူတော့မယ်အကြောင်းပြီးခဲ့တဲ့သတင်းပတ်တွင်မှာပဲကြေညာခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံပီနန်ချွန်းအရှိမြောက်ပိုင်းက George Town မြို့မှာတနင်္လာနေ့ကမြန်မာအမျိုးသားတို့ကသူ့နဲ့တအိမ်နဲ့ငှားရမ်းနေထိုင်သူတအုပ်နဲ့ရမ်းဖြစ်ရကနေဓာတ်နဲ့အထုခံရတဲ့အတွက်တေဆုံးသွားတယ်လို့ George Town ရဲတပ်ဖွဲ့ကပြောပါတယ်။တေဆုံးသူကအသက်29နှစ်အရွယ်မြန်မာအမျိုးသားဖြစ်ပြီးသူ့ရဲ့ရင်ဘတ်လက်မောင်းနဲ့နောက်ကျောမှာဓာတ်တံရ5ချက်နဲ့တေဆုံးနေတာဖြစ်ပြီးသူ့ရုပ်အလောင်းကိုခွဲစိတ်ဆစ်ဆေးဖို့အတွက်ပြည်နယ်ဆေးရုံကိုပို့ထားပါတယ်။ဗုဒ္ဓမြတ်စွာဘုရားဟောကြားခဲ့တဲ့ဘိတကတ်၃ပုံဆံရညီလာခံကိုတိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်လာမကအိန္ဒိယနိုင်ငံဘီဟာပြည်နယ်မှာရှိတဲ့ဗုဒ္ဓဂါယာမှာဒီဇင်ဘာလ22ရက်နေ့မှာစတင်ဖွင့်လှစ်ပေးလိုက်ပါပြီ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်9ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ဇီနတ်အဗ်ဒရာမန်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီခွဲကနေမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ32 40 48တို့ကနေတင်ဆက်ခဲ့တာပါ။သတင်းရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.